Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဧပြီလ23ရက်တနင်္လာနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့နှာစင်နိုင်ပါရရှင်။ဒီမှာခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇုံလိုက်ပါ။ဒီညမှာထူးခြားသတင်းတွေကတော့2016ခုနှစ်ကရတဖုံတူကိုတရားကြံစည်မှုနဲ့ပြစ်မှုထင်ရှားကြောင်းမြို့သားနှုတ်ကိုထောင်ဒဏ်အနည်း20ကျော်ဘယ်ဂျန်တရားရုံးကစီရင်ချလိုက်ပါတယ်မြောက်ကိုရကောင်းသောနယ်သတိစိုးဝဲမကျင်းပခင်အမေရိကန်ဘက်ကဘာမှလက်ရောပေးခဲ့ရတာမရှိဘူးလို့သမ္မတ်ထရန့်ကတင်းနေနေမှာပြောပါတယ်ပြည်တင်တော်ဝင်မိသားစုမှာတော့ဒီကနေ့အရင်သေးငယ်တူထပ်တိုးလာပါပြီဒီလိုထူးခြားတဲ့သတင်းတွေကိုမှမြသတင်းအောင်နဲ့အတူတင်ပြပေးသမောခင်
အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာကချင်ပြည်နယ်လိုင်စာနာမှာကချင်လက်နက်ကိုင်အဖွဲ့နဲ့မြန်မာတပ်ကတိုက်ပွဲနဲ့ဒုက္ခသည်တွေရဲ့အခြေအနေဘယ်လိုရှိပါသလဲ
။အမနီယာအထူးကတော့ဒီလိုင်စာအေရီယာပဲရောစမော်လ်မိုင်းဆိုင်ရာအေရီယာပဲဆိုရင်ဟိုလက်နက်ကြီးတွေခက်ခက်တိုက်တယ်လေတိုက်တယ်။အတန်ကအရင်တည်းကတည်းကဒီ IDP ကန်တာမဟုတ်ဘူး
။ကချင်ဒုက္ခသည်တွေကိုအခုညင်ပေးနေတဲ့လူမှုအလင်းရောင်အဖွဲ့ဒါရိုက်တာပြောပြချင်တဲ့သူနားဆင်ရမှာပါ။တဆက်တည်းကရင်ပြည်နယ်ဘက်ကကရင်လက်နက်ကိုင်အဖွဲ့ KNU နဲ့မြန်မာစစ်တပ်ကြားကစစ်ရေးတင်းမာနေတဲ့အခြေအနေတခါကိုရီးယားကုံသွယ်ရေးဝန်ကြီးနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံရမှာတော့ကုံသွယ်ရေးနဲ့ဆိုင်တဲ့စီကံချက်တချို့ပြင်ဆင်ရေးတုံ့တက်ပေးဖို့ဒေါန်ဆန်းစုကြည်ရဲ့တိုက်တွန်းချက်ရှမ်းပြည်နယ်တောင်ပိုင်းမှာတော့မူရစေတွေကြက်သိန်းပေါင်း4000ဖို့အထိဖမ်းဆီးရမိခဲ့တယ်စတဲ့သတင်းတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မမြသစင်အောင်တို့ကပြောပြပါမယ်ရှင်
ဘယ်ဂျီနီကဘရပ်ဆယ်မြို့မှာ2016ခုနှစ်ကရဲတပ်ဖွဲ့ဝင်တူကိုအကြမ်းဖက်တေချောင်းကြံစီမှုနဲ့ပြစ်မှုထင်ရှားကြောင်းအမျိုးသားနှုတ်ကိုဘယ်ဂျီယံတရားရုံးကထောင်ဒဏ်အနည်း20ချမှတ်လိုက်ပါတယ်။စီရင်ချက်ချတဲ့အချိန်မှာအဲ့ဒီအမျိုးသားနှုတ်ဖြစ်တဲ့ဆလာအဗ်ဒါဆလမ်နဲ့ဆိုဖီယန်အယာရီတို့နှုတ်ဦးစလုံးတရားရုံးထဲမှာရှိနေကြပါဘူး။အဗ်ဒါဆလမ်ကိုတော့တေချောင်းကြံစီမှုအတွက်ထောင်ဒဏ်အနည်း20ချမှတ်တာဖြစ်ပါတယ်။သူဟာ2015ခုနှစ်ကပြည်ထောင်နိုင်ငံပဲရစ်မြို့မှာIS Islamic Institute အဖွဲ့ရဲ့တက်ခတ်မှုနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်ဖို့ပြင်သစ်ထောင်မှာလက်ရှိထင်းထင်းခံထားရတာဖြစ်ပါတယ်။အဗ္ဒါဆလမ်ဟာ IS ရဲ့အသေးခံတက်ခတ်ရေးအဖွဲ့မှာအသက်မတည်ပဲကျန်နေတဲ့တဦးသောပုဂ္ဂိုလ်ဖြစ်တယ်လို့လည်းအစိုးရရဲ့ရှေ့နေတွေကပြောပါတယ်။သူတို့အမှုအတွက်စီရင်ချက်ချတဲ့အချိန်မှာနှုတ်ဦးစလုံးတရားရုံးထဲမှာရှိနေခဲ့ပေမဲ့လည်းဘရပ်ဆယ်မြို့ကတမိုင်းဝင်တရားရုံးအတွင်းအပြင်မှာလုံခြုံရေးတွေကိုတင်းကြပ်စွာချထားပါတယ်။အကြမ်းဖက်တမန်နှုတ်ဦးနဲ့အပြန်လာတနက်ပစ်ခတ်ရင်ဒဏ်ရာရသွားခဲ့တဲ့ရဲဝန်တန်းရဲ့ရှေ့နေဖြစ်သူကတော့တရားရုံးရဲ့စီညက်ဟာတရားမျှတမှုရှိတယ်လို့သူ့အမှုတွေကယူဆကြောင်းစင်ကြက်ချပြီးတင်းလာနေကပြောပါတယ
်အမေရိကန်ကမြောက်ကိုရီးယားနဲ့တွဲဆုံဆွေးနွေးလို့တဲ့အဓိကရည်ရွယ်ချက်ကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းစေရေးဖြစ်တယ်လို့ဆိုပါတယ်ဒီအတွက်စတင်ဆောင်ရွက်မှုတွေရှိနေပြီးတိုးတက်မှုတွေရှိနေပြီးမြင်ရှေ့ဆိုင်ညှိနှိုင်းရမှာတွေအများကြီးရှိပါသေးတယ်ဆက်လက်ပြီးတော့လည်းတွန်းအားတွေပေးသွားမှာပါလို့အင်ဂျူရောပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်ဆိုင်းထားလိုက်ပြီးဆိုရဲမြောက်ကိုရီးယားရဲ့ကြေညာချက်ဟာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဥတီချက်လမ်းကြောင်းရဲ့ခြေတလှမ်းဖြစ်ပေမဲ့စီးပွားရေးပိတ်ဆို့မှုတွေစတင်ဖြေလျှော့ပေးဖို့တော့ညှိနှိုင်းစရာတွေရှိနေပါသေးတယ်လို့လည်းပြောခွင့်ရဆာရာဆန်ဒါစ်ကဆိုပါတယ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုရပ်ဆိုင်းထားလိုက်ပြီးမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်နဲ့တွေ့ဆုံဖို့စီစဉ်ထားတဲ့ဆွေးနွေးပွဲမတိုင်ခင်အမေရိကန်ဘက်ကဘာတစ်ခုမှလိုက်လျောပြီးမှမဟုတ်ဘူးလို့လည်းသမ္မတထရမ့်ကတနင်္ဂနွေနေ့ကဆိုပါရယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်နဲ့မေလဒါမှမဟုတ်ဇွန်လဆန်ပိုင်းတွေ့ဆုံဖို့အစီအစဉ်ဖြစ်မဖြစ်မသေးချာသေးဘူးလို့လည်းသမ္မတထရမ့်ကပြောပါရယ်နျူကလ িয়ার လက်နက်ဖျက်သိမ်းပေးဖို့သမ္မတထရမ့်ရဲ့တောင်းဆိုချက်ကိုမြောက်ကိုရီးယားကသဘောတူထားပေမဲ့ကိုရီးယားကျွန်းဆယ်မှာနျူကလ িয়ার လက်နက်အပြီးပိုင်ဖျက်သိမ်းပေးဖို့ကိုတော့သဘောတူချင်းရှိသေးဘူးလို့သမ္မတထရမ့်ကပြောပါတယ်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့အပြီးလ29ရက်နေ့မှာပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့နှစ်ဦးလာမဲ့မေလဒါမှမဟုတ်ရင်လည်းဇွန်လလောက်မှာပြုလုပ်မဲ့တွေ့ဆုံမှုအတွက်သမ္မတထရမ့်ကထောက်ခံမဲ့နျူကလ িয়ার ထပ်သိမ်းဆိုင်ရာအခြေခံမူပေါင်းတွေကိုချမှတ်နိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်ဆိုင်းထားမဲ့အကြောင်းမကြသေးခင်ကထပ်မံအတည်ပြုပြောကြားလိုက်တဲ့အတွက်သဘောတူညီချက်တစုံတရာရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့စစ်မှန်တဲ့ညီညာရေးရနိုင်လောက်တဲ့အထိထိုးတက်မှုတွေရှိလာမလားဆိုတာကတော့မသေချာသေးပါဘူး။ကိုရီးယားနိုင်ငံအကြာ2000နဲ့2009ခုနှစ်တုန်းကလည်း မြောက်ကိုရီးယားနိုင်ငံအတွင်းမှာထိပ်သီးဆွေးဝါး2ကြိမ်ကျင်းပခဲ့ပူပါတယ်ပထမအကြိမ်ထိပ်သီးဆွေးဝါးကနေပူတွဲငင်းချမ်းရေးကြေညာချက်ထုတ်ပြန်ပြီးလူသားချင်းစာနာမှုဆိုင်ရာအပြန်အလှန်လဲလှယ်မှုတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တွေရရှိခဲ့ပါတယ်ဒုတိယထိပ်သီးဆွေးဝါးကနေတော့ထာဝရငင်းချမ်းရေးကိုထောက်ခံတဲ့သဘောတူညီချက်စာချုပ်မြောက်ကိုရီးယားကနျူကလ িয়ার စီစဉ်နေရပ်တန့်ရင်စီးပွားရေးအကူအညီနဲ့လူမျိုးရေးဆိုင်ရာအမှကန်ချက်ပေးမယ်ဆိုတဲ့အမေရိကန်နဲ့တရုတ်တို့ဥဆောင်ပြုလုပ်တဲ့သဘောတူညီချက်တို့ရရှိခဲ့ကြပါတယ်ဒါပေမဲ့မူလကရရှိထားတဲ့အဲ့ဒီသဘောတူညီချက်တွေကိုမြောက်ကိုရီးယားဘက်ကချိုးဖောက်ပြီးနျူကလ িয়ার တိစောက်ရေးနဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေကိုပြုလုပ်ခဲ့သလို2010ခုနှစ်ကတောင်ကိုရီးယားရင်ကုန်သင်္ဘောကိုတက်ခိုက်တာအပါအဝင်တခြားရန်လိုတဲ့အပြုအမူတွေကိုလှုပ်ဆောင်ခဲ့တာကြောင့်မူလကရရှိခဲ့တဲ့တိုးတက်မှုတွေရပ်တန့်သွားခဲ့ပါတယ်
ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာအမေရိကန်သမ္မတထရမ့်နဲ့တွေ့ဆုံဖို့နိုင်ငံတော်ခီးစဉ်အဖြစ်တနင်္လာနေ့မှာအမေရိကန်နိုင်ငံကိုလာရောက်နေပါပြီ။ဒီခီးစဉ်အတွင်းမှာစီးရီးယားမှာ IS အကြမ်းဖက်တွေကိုနှိမ်နှင်းပြီးတဲ့အချိန်အမေရိကန်တပ်များဆက်လက်ထားရှိဖို့နဲ့ဥရောပတပ်မကအပေါ်အလူမီနီယံနဲ့တမ်မနီသွင်းကုန်အပေါ်စီးကြက်ကောက်ခံတဲ့အခွန်ကင်းလွတ်ခွင့်ပေးဖို့ကိစ္စတွေကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဆွေးနွေးပြောဆိုမယ်လို့ခန့်မှန်းရပါတယ်။စီးရီးယားကိုအစ်စ်ပြန်လဲတိဆောက်ဖို့အမေရိကန်ရဲ့အခန်းကဏ္ဍကအရေးကြီးတယ်လို့သမ္မတအီမန်နျူအယ်ကခရီးစဉ်မတိုင်မီပြင်သစ်မှာလုပ်တဲ့ Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောခဲ့ပါတယ်။ IS အကြမ်းဖက်တွေကိုပိုင်အုပ်ချုပ်ခွင့်ရယူထားတဲ့စီးရီးယားမြောက်ပိုင်းက Red Car မြို့ကိုပြန်လဲရယူပြီးရင်အမေရိကန်တပ်တွေကိုပြန်ရုပ်သိမ်းဖို့သမ္မတထရမ့်ကစီစဉ်ထားတာပါ။စီးရီးယားနိုင်ငံဒူးမားမြို့မှာစီးရီးယားအစိုးရကဓာတုလက်နက်သုံးတိုက်ခိုက်ခဲ့တယ်လို့တန်တရားရှိတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ကစီးရီးယားပေါ်အမေရိကန်ပြင်သစ်နဲ့ဗြိတိန်တို့လေကြောင်းဒုံးကျည်နဲ့တိုက်ခိုက်မှုတွေရှိနေပေမဲ့လည်းအမေရိကန်တပ်အင်အား2000လောက်ကိုစီးရီးယားကနေအ мян ဆုံးပြန်လည်ရုပ်သိမ်းဖို့ရှိရလို့သမ္မတထရမ့်ကပြောပါတယ်။ပြင်သစ်နဲ့အမေရိကန်နှစ်နိုင်ငံမဟာမိတ်တွေဖြစ်တဲ့ဒါပေမဲ့စီးရီးယားပြန်လည်တိစောက်ရေးနဲ့စီးရီးယားပြည်သူတွေအနာဂတ်ရေးအတွက်ရုရှားနဲ့တူရကီကလည်းအရေးပါတဲ့အခန်းကဏ္ဍမှာရှိတယ်လို့သမ္မတအီမန်နျူရယ်ကပြောခဲ့ပါတယ်။
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်းဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေကြပါခင်ဗျာနစ်စင်ကျင်းပမယ်ဖြစ်တဲ့အမေရိကန်ဖိလစ်ပိုင်စီးရီးလေ့ကျင့်မှုမှာဒီနေ့ဩစတြေးလျနဲ့ဂျပန်တို့ကပါဝင်လာတာကြောင့်တရုတ်နိုင်ငံပေါ် PR ပို့ပေးသလိုဖြစ်စီပြီးစီးရီးလေ့ကျင့်မှုတွေပိုများလာနိုင်တယ်လို့ကြွန့်ကျင်သူတွေကပြောပါတယ်အရှိတောင်အရှာတိုက်အတွင်းကကျွန်းစုတွေမှာမေလ9ရက်ကနေ18နှစ်အထိပြုလုပ်မဲ့ဒီဘာလီကာတန်စီးရီးလေ့ကျင့်မှုမှာဂျပန်နဲ့ဩစတြေးလျတို့အပြင်ဗြိတိန်ကိုလည်းလစ်လာသူအဖြစ်ဖိတ်ကြားထားတဲ့အတွက်နိုင်ငံအများစုပါဝင်တဲ့စီးရီးလေ့ကျင့်မှုတစ်ခုဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံမနီလာမြို့မှာရှိတဲ့အမေရိကန်တန်ရုံးကကြာတာပြည်နယ်မှာသတင်းထုတ်ပြန်ပါတယ်။ဩစတြေးလျနိုင်ငံကတော့ဒီစီးရီးလေ့ကျင့်မှုမှာ2014ခုနှစ်ထဲကစတင်ပါဝင်လာခဲ့တာပါ။တရုတ်နိုင်ငံကလည်းလေရင်တင်တင်မော်တွေအပါအဝင်သူ့ရဲ့ရေတပ်အုပ်စုတွေတောင်တရုတ်ပင်လယ်ပြင်အတွင်းစီးရီးလေ့ကျင့်မှုပြုလုပ်ခဲ့ကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းကတရုတ်စစ်တပ်အင်တာနက်ဝက်ဘ်ဆိုက်ကနေဖော်ပြထားပါတယ်။အခုနှစ်မှာ34ကြိမ်မြောက်အဖြစ်ပြုလုပ်တဲ့အမေရိကန်ဖိလစ်ပိုင်စီးရီးလေ့ကျင့်မှုကိုမနစ်ကသမရရူဒီဂိုဒူတာတက်လာပြီးတဲ့နောက်တောင်တရုတ်ပင်လယ်ပြင်အတွင်းပြုလုပ်ဖို့ရှောင်ရှားခဲ့ကြပါတယ်
။နီကာရာဂွာအစိုးရကနိုင်ငံရဲ့လူမှုဖူလုံရေးစနစ်ကိုပြောင်းလဲဖို့ကြိုးစားမှုကြောင့်ပြည်သူတွေကြားလက်တလောမကျေနပ်မှုတွေဖြစ်စေခဲ့ပြီးတဲ့နောက်ဒီစီဇန်တွေကိုရုတ်သိမ်းကြောင်းနီကာရာဂွာသမ္မတဒန်နီယယ်အိုတီဂါကမနေ့ကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။လူမှုဖူလုံရေးစနစ်တိုးတက်အောင်ပြင်ဆင်ဖို့ရည်ရွယ်ပြီးဧပြီလ16ရက်နေ့ကဆုံးဖြတ်ခဲ့တဲ့အချက်13ကိုထုတ်ပယ်တဲ့အကြောင်းသမ္မတအိုတီဂါကပြောပါတယ်ဒီကိစ္စကိုဘုတ်အဖွဲ့ဆွေးနွေးမှုမှာအားပေးသွားမယ်လို့လည်းသူကဆိုပါတယ်လူမှုဖူလုံရေးစနစ်မှာလူ့သမားတွေရဲ့ထည့်ဝင်မှုတိုးမြင့်ဖို့နဲ့ပြင်ဆင်တွေလျှော့ပေးဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကသမ္မတအိုတီဂါကြေညာပြီးနောက်မှာလူပါတည်စီခဲ့တဲ့ဆန္ဒပြပွဲတွေရက်ဆက်ဇက်တိုက်ဖြစ်ပွားခဲ့ပါတယ်မြို့တော်မနာကွာကဆိုင်တွေဒါဇင်နဲ့ချီလဲဆန္ဒပြပွဲတွေအတွင်းလူရဲခံရပြီးပဋိပက္ခတွေကမနေ့ကအထိဆက်ဖြစ်နေသေးဖြစ်ပါတယ
်ဗြိတိန်နိုင်ငံရဲ့ဒုတိယမြောက်အင်ရှင်မင်းသားဝီလီယမ်ရဲ့ကျင်းရတော်ကိမ်ဘရစ်မြို့သားကတော်ကိတ်မစ်ဒယ်တန်ဟာတတိယမြောက်ရင်သွင်းငွေဖြစ်တဲ့သားရတနာကိုဒီကနေ့မွေးဖွားခဲ့ပါတယ်လန်ဒန်မြို့မှာရှိတဲ့စိန့်မယ်ရီဆေးရုံမှာမွေးဖွားခဲ့တဲ့ဒီရင်သွင်းငွေရဲ့အလေးချိန်ဟာ 3.8 ကီလိုဂရမ်ရှိတယ်လို့ဆိုပါတယ် တော်ဝင်မိသားစုကိုချိမှန်လို့သူတွေဟာမွေးဖွားတော့မယ်ဆိုတဲ့သတင်းထွက်လာတဲ့လူငယ်တွေရဲ့အနေငယ်ကလေးကဆေးုံရဲ့လင်းတို့အဆောက်အုံပဲအချမ်းမှာမွေးဖွားမယ်အချိန်ကိုစောင့်သားနေကြပါတယ်။ရင်သွေးငယ်ကိုဘယ်လိုအမြင်ပေးမယ်ဆိုတာတော့မသိရသေးပါဘူး။ရင်သွေးငယ်အောင်မြင်စွာမွေးဖွားနိုင်ငံကြောင်ဗီယက်နမ်ကြီးနဲ့ကျင်းရတော့အီဒင်ဘတ်မြို့သားကြီးဝီလာမင်းသားနဲ့ကျင်းရတော့ ကွန်ဝဲမြို့သားကတော့မင်းသားဟယ်ရီနဲ့တော်ဝင်မိသားစုဝင်အားလုံးကိုအတိပေးအကြောင်းကြားပြီးဖြစ်ကြောင်းနဲ့အားလုံးကဝန်တာကြီးနုနေကြကြောင်းကန်စင်တန်နန်းတော်ကတွစ်တာလူမှုကွန်ရက်ကတဆင့်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မင်းသမီးကိတ်မီဒယ်တန်နဲ့ရင်သွေးငယ်တို့ဟာလည်းကြားမှာစွာရှိနေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မိဖွားချိန်ကမင်းသားဝီလျံလဲအနားမှာရှိနေခဲ့တယ်လို့ဆိုပါတယ်။တ ကျွန်တော်တို့ကတော့ဒီနိုင်ငံကြရာဖြစ်ပြီးအခုမွေးဖွားတဲ့ရင်သွင်းငယ်အပါအဝင်ရင်သွင်းငယ်၃ဦးထွန်းကားခဲ့တာမှာမင်းသားဂျော့ချ်လင်းနဲ့ရှေ့သတင်းပါမှာ၃နှစ်ပြည့်မဲ့မင်းသမီးရှာလော့တို့ဖြစ်ပါတယ်အခုမွေးဖွားတဲ့ရင်သွင်းငယ်ဟာနားမွေဆက်ခံဝင်စစ်သူတွေထဲမှာနာမ၅00မြောက်ဖြစ်ပါတယ်
ရာဒီဥတုထိန်းသိမ်းဆိုင်ရာပဲရစ်သဘောတူစာချုပ်ပါတိုင်းကုလသမဂ္ဂအဖွဲ့ကိုအမေရိကန်ပြည်ထောင်စုကထဲဝင်ရမယ့်ရန်ပုံငွေကိုဖြည့်ဆည်းပေးတဲ့အနေနဲ့ဒေါ်လာ၄တက်သမ၅သန်းလှူဒန်းသွားမယ်လို့နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလူးမ်ဘတ်ကတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကမြို့တွေကိုစီးပွားရေးလုပ်ငန်းတွေဒီလှူဒန်းငွေကိုသုံးပြီးပ ဒီနေ့လာနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့မမြသတင်းအောင်တို့ပြောပြပေးသွားတာပါ။ကုမ္ပဏီကြီးဆိုင်ရာသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ ကချင်ပြည်နယ်လိုင်ဇာနားမှာအခုချိန်ထိလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်မိုင်ချာရန်စခန်းကဒုက္ခသည်တွေထိတ်လန့်နေကြသလိုတနိုင်းမြို့အောင်လော့ဘက်မှာတက်ကြီးရွယ်ဦးတွေနဲ့မွေးကင်းစခလီမိခင်တွေအပါအဝင်ဒုက္ခသည်ထောင်ချီပြီးတင်းရှောင်နေကြရဆဲဖြစ်ပါတယ်။တစ်ချိန်ထဲမှာပဲနမ်တီးမြို့ကစုံဘက်မှာလယ်စည်ရေးတင်းမာနေတဲ့အတွက်ဒုက္ခသည်အများပြားထွက်ပြေးနေကြရပါတယ်။ဒီလိုနေရာအနှံ
လာတာနဲ့အမျှကချင်ပြည်နယ်နေရာတော်တော်များများမှာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေပါတယ်။ KIO ဌာနချုပ်လိုင်စာအနီးမှာတော့အခုချိန်ထိလက်နက်ကြီးတွေနဲ့ပစ်ခတ်မှုရှိနေလို့ကချင်ပြည်နယ်လူမျိုးရေးအဖွဲ့ KIO ထိန်းချုပ်နေမြေတွင်းကမိုင်းကြာရန်ဒုက္ခသည်စခန်းကဒုက္ခသည်တွေထိတ်လန့်တုန်လှုပ်နေကြတယ်လို့ကချင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့လူလူလေးရောင်ဖွဲ့ရဲ့ဒါရိုက်တာဒေါ်မရီတွန်ကအခြေအနေကိုပြောပြပါဗျာ
။နောက်ဆုံးအခြေအနေကပြောမယ်ဆိုရင်ဒီ IDP တွေကဒီလိုက်သာမိုင်းကြာရန်ကြီးအတွက်ကြိုက်တဲ့ control area ဘက်က April 9ရက်ကနေစဆက်တိုက်တယ်ကျွန်တော်ကြီး။မနေ့ကအထီးလို့ပြောလို့ရတယ်။ဒီနေ့ရောနည်းနည်းလေးတိတ်နေတယ်။မနေ့ကအထီးကတော့ဒီကမှာမိုင်းကြာအကြီးအပဲရောဒီကျွန်တော်မိုင်းကြာရန် area ဘက်ဆိုရင်သူတဖြစ်ပြီးမကောင်းပါ IDP gap နဲ့ငါဖာလုံးချက်ဖာလုံးတော့ပဲဝေးနေနေရမှာဆိုနည်းနည်းကြီးရင်ခက်ခက်ကြတယ်လေဟိုအဲ့လိုပြစ်လိုက်တာလေနောက်ဒီလူကြီး3000ကျော်ရှိတဲ့ IDP camp ပါကဆောင်နဲ့အဲတိမဝေးဘူးအဲ့နေရာမှာလည်းကြတယ်အတန်ကအရန်ကျဲတဲ့ခါကျတော့ဒီ IDP camp ကမဟုတ်ဘူးဒီမြို့ပေါ်အရွာမှာရှိနေတယ်အလုံးကြောက်အကြောင်းရင်းထိလိုက်တာပေါ့လေနော်ဟိုမှာ IDP တချို့ဆိုရင်ပြုတ်ပြီးနေဆက်ပြီးသူထွက်ပြေးသွားကြတယ်ဒီဆက်တိုက်ဒီလက်နက်ကြီးတန်ငင်သွားပြီးဆိုတဲ့အချိန်မှာသူကပြန်လာရတဲ့ဟာမျိုးအဲ့လိုမျိုးပြောရမယ်ဆိုရင်စိတ်လုံးချုံမှုမရှိဘူးပေါ့လေနော်ကျောက်လန့်ကြားနဲ့အဲ့လိုပြန်စားစားတယ်လို့အဲ့လိုမျိုးအချိန်ကြီးဖြစ်နေတယ်
ကချင်ပြည်နယ်တိုင်းဒေသဘက်ကတိုက်ပွဲတွေကြောင့်လည်းထောင်နဲ့ချီထွက်ပြေးနေရတဲ့ဒုက္ခသည်တွေမှာအခုချိန်အထိတောတောင်နေတဲ့ပိတ်မိနေဆဲဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကချင်ပြည်နယ်နမတီးမြို့ကစုံဘက်ကတိုက်ပွဲတွေကြောင့်လည်းဒုက္ခသည်အများအပြားတိတ်ချောင်လာကြတယ်လို့မြကြီးနားခြေဆိုင်ကချင်လူမှုအသင်းတာဝန်ခံဦးစောချက်ကပြောပြပါဗျ
။ဟုတ်ကဲ့အခုဒုက္ခသည်ဆိုတဲ့ဖြစ်ပြေးတင်ပြည်သူတွေဆိုတဲ့အထက်မှာခုနှစ်ပတ်ရှိတယ်ကြာလောလောဆယ်ပေါ်တော့မှအဲဒီဘက်တိုင်းအောင်လို့ပဲရှိတဲ့ဒုက္ခသည်တဖွဲ့ရဲ့ဒီဘက်နမတီကဆုံးနဲ့စမယံယောကနဲ့ဒီဘက်မြစ်နာဘက်ကိုရောက်လာတဲ့တဖွဲ့ရဲ့ပြီးတော့နမတီမှာရောက်နေတဲ့တဖွဲ့ရဲ့နှစ်ဖွဲ့ရှိမြစ်နာဘက်ကိုဖောက်ထွက်လာတဲ့အေးအဖွဲ့တွေရဲ့အခုလောလောလတ်လတ်ကကျွန်တော်တို့စောက်ဝနေရဲ့အနေထားပြီးတော့ကလေးတွေရဲ့သူကဖမက်တယ်တော့မပါတော့အကုန်လုံးကိုလို့ထွက်တဲ့ချွေးရတယ်ဘာဖြစ်လို့ဆိုတော့သူတို့ရဲ့ယောရဲမှာတပ်တော်ကနဲ့လေရင်ဒီတို
ဒီလိုမျိုးနေရာအနှံ့မှာကချင်းစစ်ပြေးဒုက္ခတွေဒီစားနေရခါနဲ့တောက်တုံးရဲ့အတွက်အခက်အခဲတွေဖြစ်နေကြချိန်မှာပဲလက်နက်ကိုင်ဖွဲ့တွေနဲ့ဆက်တွေ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဒုက္ခတွေကိုဖမ်းဆီးတက်ဖြတ်တာကြာရည်သူမိသားစုတွေကိုပါတရားမဝင်အသင်နဲ့ဆက်တွေ့မှုနဲ့တရားစွဲဆိုဖို့လှုံ့ဆော်နေတာတွေကတော့ဒုက္ခတွေဒီအပေါ်ပို့ပြီးတော့မှဒုက္ခပေးနေတယ်လူမဆန်တဲ့လ
ထက်စင်ဒီလိုဖြစ်နေတဲ့ဟာတို့မှအဲအစိုးရတာဝန်ရှိတဲ့အစိုးရအနေနဲ့တော့ငါအထုတ်ရမှုတော့ငါပုံပြမှထားအောင်ကျွလုံနဲ့တက်တာပေါ့လေနော်စစ်တပ်ကနေနဲ့တော့ငါဒါကိုလုံးဝလိလူရှုထားတယ်။ဒါဝန်ကြီးနေတိလက်နဲ့တောင်ကျွန်တော်တို့ကလိလူရှုတာဖြစ်နေဆိုတာတော်တော်လေးကိုကျွန်မကတော့ရင်သိနေရပေါ့။ပေးမိနေတဲ့ထောင်ချီတဲ့ဒုက္ခတွေကိုအရေးပေါ်ကူညီခဲ့တဲ့ပေးဖို့ဒုက္ခတွေရေကူညီပ ကျမလာရဲကြသေးတယ်လို့ကချင်ပြည်နယ်ဆိုရဘက်ကတော့ကုညီကယ်ဆယ်ရေးချက်ချင်းတွေအဖွဲ့ရေးဆွေးနွေးပေးနေပြီမဲ့ဒုက္ခသည်တွေအတွက်ခက်ခဲပြီးရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကိုကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်။
မဆုမောင်ပြပြခဲ့တဲ့ကချင်ဒုက္ခသည်အရေးကနေအခုကရင်ဘက်ကစီရေးပတိဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါရှင်။ တမရော်နဲ့ကရင်မြို့သားအစည်းအရုံး KNU တို့ကြားကတင်မမှုကိုဆက်လက်ညှိနှိုင်းဖြေရှားသွားမှာဖြစ်တဲ့အကြောင်း KNU တာဝန်ရှိသူတွေကပြောပါတယ်။လက်ရှိမှာတော့ကရင်ပြည်နယ်ဖားပွန်ခရိုင်အတွင်းကလက်မှုပလောဒေသတွင်မှာလမ်းဖောက်လုပ်နေတဲ့အပေါ်တမရော်နဲ့ KNU ဒေသခံတပ်ဖွဲ့တို့ကြားခြေနေတင်မာနေဆက်ဖြစ်ပြီးစစ်ရေးပြိပခအတွင်ထောင်နဲ့ချီတဲ့ကြေးရွာသားတွေဟာစစ်ဘေးလွတ်ရာတိမ်းရှောင်နေရဆဲဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့ပါ
လမ်းဖောက်လို့မှုကိစ္စနဲ့ပတ်သက်ပြီးတော့ကရင်ပြည်နယ်ဖားပွန်ခရိုင်ဘက်မှာတမရော်နဲ့ကရင်မျိုးသားစီယူ KNU တို့ကြားစီရင်တင်မာနေမှုကိုဆွေးနွေးဖြေရှင်းနိုင်ဖို့ KNU
အတွင်ပြန်လည်ညှိနှိုင်းသွားမယ်လို့သုဥသပဒုစောကွယ်ထိုးဝင်းကပြောပါတယ်။တွေ့ဆုံဖို့တော့ပထမတစ်ချိန်ကတွေ့ဆုံဖို့အတွက်ညှိနှိုင်းပြီးတဲ့နောက်ပိုင်းမှာအဲမှာတမဟာငါးမှုမပါတာနဲ့မတွေ့ပြဘူးအဲ့ဒါတမဟာငါးမှုပါဖို့တော့တောင်းဆိုလာရှိတယ်ကျွန်တော်တို့ဖွဲ့စည်းတဲ့မှာလည်းပြန်ကြည့်ရမှာပေါ့နော်။
အခုတတိယကျွန်တော်တို့ဖွဲ့စည်းထားတဲ့ကိုယ်စားလှယ်နဲ့တွေ့နေတဲ့အနေအထားတော့မရှိသေးဘူး။ကျွန်တော်တို့ကတော့အဲ့ဒါကျန်စီကတ္တစင်တင်ပြတာလည်းရှိတယ်။လမ်းသာဆက်လို့ဖောက်တာလို့မရှိဘူး။တတ်တော့ရှိနေသေးတယ်။အဲ့ဒီအနေအထားမှာပဲ။သမရကလည်းဖာပွန်ခရိုင်လက်မှုပလောဒေသအတွင်းလမ်းဖောက်လုပ်နေမှုနှစ်ပတ်သက်လို့
KNU ကိုယ်စားလှယ်ဖွဲ့မှာတမဟာငါမှုဘုံမှုချုပ်စုံးမှုဟဲမပါဝင်လို့သမရဘက်ကတွေ့ဆုံမှုကိုရွှေ့ဆိုင်းခဲ့ပါတယ်။လက်ရှိဖာပွန်ခရိုင်ဘက်မှာမြန်မာသမရနဲ့ကရင်မျိုးသားစီယူ KNU တမဟာငါတို့ကြားစီရင်သိမ်းမှနေဆဲအခြေအနေမှာရှိနေတယ်လို့KNUဖာပွန်ခရိုင်တွင်မှုစောထဲတယ်ကနေ VOA ကိုအခုလိုပြောပါတယ်။
ဒီသားကနေပြီးတော့ကျွန်တော်တို့သူတကယ်ဖြစ်ပေါ်ကြရဆိုလို့ရှိတော့မနေ့ကတိုက်ပွဲရှိခဲ့တယ်ဟိုတနေ့ကလည်းအနေနဲ့ဖြစ်ခဲ့ပါတယ်ခေပူတဝိုက်ပါလေအဲ့ဒီလမ်းဖောက်လို့မနေရအဲ့ဒီခေပူကနေပြီးတော့လည်းပြောကြမှာအဲ့နေရပါနော်လက်ဆိုရင်းနဲ့ပတ်သက်လို့ဒီကတိကြီးသားထွက်ပြီးတော့ကြေးလှည့်နေတဲ့အချိန်မှာတရားနဲ့တရားတိုးကြတော့တိုက်ပွဲနေနေဖြစ်ကြတယ်နော်
တမရော်ကလည်းလမ်းဖောက်လို့နေမှုကဒေသခံတွေရဲ့လုံခြုံမှုကိုချင်းချောက်နေတယ်လို့ KNU ဖာပွန်ခရိုင်တွင်းမှုစောထဲတဲကခုလိုဆက်ပြောပါတယ်။
ပြည်သူလူတွေဟိုအရေးကြီးတွေကတခြားနေရာကိုထွက်ပြေးတိတ်ရှောက်ပြီးတော့လောက်ကစားတော့နေတဲ့အခြေအနေမှာခက်ခဲခဲခဲရှိလာပါတယ်။အဲ့ဒါပြည်ခရိုင်ဆဲနောက်ပိုင်းမှာ သူနေတဲ့ရွာဟောင်းတွေကိုလည်းလေမီဒေတာကိုလည်းပြန်လည်ပြီးတော့ပြုပြတာတို့မွမ်းမာတာတို့လုံနေတဲ့အချိန်မှာအခုလော့စေအစိုးရဘက်ကနေပြီးတော့စီတိုင်ရာလုံရင်းနဲ့တက်လာတယ်နောက်ပြီးတော့လမ်းဖောက်လို့ရှိသလိုရွာတွေသူတို့လေကင်းတွေကျော်ဖြတ်နေတဲ့အချိန်မှာအဲ့ဒီကြောက်ကြောက်လာလာနဲ့ဆွဲပြေးနေရတဲ့အခုလော့စေသူတို့ခက်ခဲအများရှိနေတယ်
မြန်မာတမတော်ဘက်ကတော့ခိပူရွာနဲ့လွယ်မူဘလို့ရွာကိုဆက်သွယ်ထားတဲ့လမ်းဟောင်းကိုဒေသခံပြည်သူတွေသုံးဖို့နဲ့တပ်ပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာလွယ်ကူစေဖို့အတွက်ပြန်လည်ပြုပြင်မှတ်အကြောင်းကိုတော့နိုင်ပြည်ခံကရင်မျိုးရလူမျိုးရေးတမတော်ဖွဲ့ကိုကြိုတင်ကြောင်းကြားခဲ့တယ်လို့ဒီလမ်းဖောက်လို့ရေးလုတ်ကန်နေချိန်မှာတမတော်စိတ်ကြောင်းတွေကိုတိုင်းဒါလက်နက်ကန်ဖွဲ့ချုပ်ကနေမိုင်းထောင်တာနောက်ဆက်ပြစ်ခတ်မှုတွေကြောင့်တမတော်ဘက်ကစစ်တီတချို့ကြားဆိုမှုတွေရှိနေတယ်လို့တမတော်ကနေတရင်ထုတ်ပြန်ထားပါတယ်တမရော်ကနေလမ်းဖောက်လို့မှုကြောင့်မလာပရမပတ်မှာ KNU တပ်မ9တပ်ဖွဲ့နဲ့တမရော်တို့ကြားစစ်ရေးသိမ်းမှခဲ့တယ်လို့လယ်မူဘလော့ဒေသခံ10ရွာကရွာရန်2000ကျော်ဟာရွာကနေတင်းချောင်နေခဲ့ရပါတယ်။ဒီစစ်ချောင်ရွာသားတွေဟာရေရှည်မဆူစားတောက်နေထိုင်ရအခက်တွေ့လာနိုင်မယ်လို့ဘာဘူခရိုင်ဒေသအရေးပေါ်ကူညီထောက်ပံ့ရေးဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘလူမန်းမန်းကပြောပါတယ
်။အခုချိန်အထိကတော့တိုင်းတာတစ်ခုပြီတော့လောလောမှုရှိတယ်ဆိုတော့ပြောရမယ်။တော်တော်လည်းပဲအချိန်ကြီးရတဲ့တက်ပူကြလာမယ်ဆိုရင်တော့ကျွန်တော်တို့လောလောမှုရှိမယ်လို့မဟုတ်တော့ဘူးနော်။အခုကတော့တပင်ရောဝါမင်းအောင်မှာပဲနေနေရတယ်ဆိုတော့ကြတော့ဒီလိုရေရှည်ဖြစ်လာရင်တော့မိုးကြလာမယ်ဆိုလို့ရှိရင်တော့မိုးရွာလာရပြီးရောက်လာရင်တော့ကျွန်တော်တို့ဒီတဲ့နေဖို့ထိုင်ဖို့အတွက်ကပုံမထက်သွင်းစဉ်းစားမယ့်အချိန်တွေရောက်ပါလိမ့်မယ
်။စစ်ရှောင်းနှဆောင်ကျော်ထဲမှာចောင်းသားចောင်းလူ400ကျော်ပါဝင်နေပြီ။ဒီကနေ့ထိဇံဝေဘွဲဖြည့်ဆူနိုင်ခြင်းမရှိသေးတာကြောင့်ចောင်းသားတွေဇံဝေဘွဲဖြည့်ဆူဖို့လုံမနေကြောင်းဘရူမမန်းကပြောပါတယ်။ဒီကရဧဗရလ9ရက်နေ့ကဖာပွန်ခရိုင်လေမူဘလော့ဒေသတွင်ဖာပွန်ခရိုင်အရေးပေါ်ကူညီကယ်ဆယ်ရေးဖွဲ့ MEAD ရဲ့အဖွဲ့ဝင်စောအုံမူးကိုတပ်မတော်ကနေပြေခတ်မှုကြောင့်တေဆုံးမှုတိဖြစ်ပွားခဲ့တယ်လို့ MEAD ကနေသတင်းထုတ်ပြန်ထားပါတယ်။အဆိုပါဒေသတွင်းမှာပြန်လည်ပြေခတ်မှုဖြစ်ပွားခဲ့ခြင်းနဲ့ပတ်သက်လို့ကတော့တပ်မတော်နဲ့ KNU တပ်မ9တို့အကြားအပြန်လှန်ကောက်ွက်မှုတွေရှိနေခဲ့ပါတယ်။ကရင်မျိုးရစည်းရုံး KNU ဟာမြန်မာစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသိုးထားတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။
ကရင်ပြည်နယ်တွင်းကစစ်ရေးပြိပခါခြင်းတွေကိုနိုင်ကုန်ရင်ပြောပြသွားတာပါရှင်။ပြည်နယ်ဒေသတွေကစစ်ရေးနဲ့ဒုက္ခသည်တွေအရေးဒီမှာပဲရနာပြီးကုံတွယ်ရေးဘက်ကိုလည်းအလှည့်ပေးပါရစေရှင်။မြန်မာပြည်တွင်းမှာလာရောက်လုပ်ကိုင်တဲ့ပြည်ပကားထုတ်လုပ်တက်ဆင်ရေးလုပ်ငန်းတွေမှာစီမံကန့်သတ်ချက်တချို့ကိုပြန်လည်တုံ့တက်ပေးဖို့ကိုရီးယားကုံတွယ်ရေးဝန်ကြီးကဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတာမှတိုက်တွန်းသွားပါတယ်။ဒီလိုဆောင်ရွက်ပေးခြင်းအပြင်တောင်ကိုရီးယားကားထုတ်လုပ်ငန်းကြီးတွေအတွက်အခွင့်အကောက်တက်ပါစေပြီးကားထုတ်လုပ်ရေးလုပ်ရေးလည်းပို့ပြီးတော့ဖွံ့ဖြိုးလာစေမှာဖြစ်တယ်လို့ပြောခဲ့ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။တောင်ကိုရီးယားကုံတွယ်ရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကုံတွယ်ရေးကိစ္စတွန်းမြင်ရေးဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ကမ္ဘာနဲ့ရှင်ပြိုင်နိုင်တဲ့အထိကုန်တုပ်လုပ်ငန်းတွေကိုတိုးတက်လာအောင်ကြိုးပမ်းနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကဆွေးနွေးခဲ့တယ်လို့တောင်ကိုရီးယားရုပ်ဟပ်သတင်းကဖော်ပြပါတယ်။တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကင်မြုံချွန်ကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတွေမြန်မာနိုင်ငံတွင်မှလုတ်တာကင်တာအခြေအနေမျိုးဖြစ်အောင်စီမံကန့်သတ်ချက်တချို့ကိုပြန်ပြီးတော့သုံးသပ်ပေးဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆူထွန်းကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတစ်ခုအလုံးမဆနိုင်ဖြစ်နေတဲ့အပေါ်အခုလိုတောင်းဆိုတာဖြစ်မယ်လို့ယူဆပါတယ
်။ကျွန်တော်တောင်ကိုရီးယားကလက်ရှိကုမ္ပဏီတစ်ခုပါပေါ့ကွာ။ဒီ MNC မှာတင်လာတာရှိရပါဘူးနော်။တင်လာတဲ့အချိန်မှာကျွန်တော်တို့ဒီမှာ SKD နဲ့ပတ်သက်ရင်တော့နှစ်မျိုးရှိတာဟုတ်တယ်ခင်ဗျာ။ SKD 1 SKD 2လို့ရှိနေအောင်နော်။အရင်ကကျွန်တော် SKD 1ဆိုပြီး definition နဲ့ခွင့်ပြုတာပေါ့နော်အခုနောက်ပိုင်းကျတော့ကျွန်တော် SKD 2ဖြစ်သွားတာအဲ့တော့ SKD 1တော့လောက်ရတာပိုလွယ်တာပေါ့ဒီကားရဲ့ dashboard ဒီပိုင်းထုတ်เสียမလို့ဒါပေမဲ့ဒီကနောက်ပိုင်းကျတော့ဒီ user တွေဝိုင်းအောင်ကြာ social media တွေမှာဟိုတခြားကိစ္စတွေမှာဟိုနိုင်ငံကုမ္ပဏီဟိုကားထုတ်တဲ့ကုမ္ပဏီကတကယ်ကောင်းရည်ကားကိုဟိုထုတ်တာမဟုတ်ဘဲနဲ့အခွန်တက်တာကိုလည်းယူကြတယ်ဆိုပြောတော့အဲ့ကျွန်တော် SKD 2ဆို definition ပြောင်းနေမှာခွင့်ပြုတာပေါ့နော်အဲ့တော့ကိုရီးယားကုမ္ပဏီတခုကသူက SKD 1နဲ့ရမယ်ချင်းတော့လည်းပြီးလျှောက်ထားတာပေါ့နော်။သူလျှောက်ပြီးတင်တဲ့ချိန်မှာလည်းပြန်ပြီးတော့ SKD 2လို့ဖြစ်သွားတော့သူကလုံးလုံးမရအောင်တန်းတန်းဖြစ်နေတာပေါ့နော်
။ပြည်ပကားထုတ်လုပ်ရေးလုပ်ငန်းကြီးတွေကပြည်ပမှာထုတ်လုပ်ထားပြီးသားကားပစ္စည်းတွေနဲ့ပြည်တွင်းမှာလာရောက်တက်ဆင်နောက်ပြည်တွင်းစည်းကွက်ကိုပြန်ပြီးတော့ရောင်းချတာဖြစ်ပါတယ်။ပြည်ပကကားတစ်စင်းလုံးတင်သွင်းတာမဟုတ်တဲ့အတွက်ပြည်ပလုပ်ငန်းကြီးတွေအနေနဲ့အခွန်တက်တာခွင့်ရသလိုပြည်တွင်းမှာလည်းအလို့အကံအခွင့်အလန်းတွေရရှိတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရကပြည်ပကတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကို
ซีเมียซีกันปูปิ๊ดติ้งจัดไล่ตาเนี่ยปัดตะโลดอกเตอร์ซูทุ่งอ่ะอะคูโลပြောပြပါတယ်လက်ရှိတော့ကားတက်နေဟာအက်စကီဒီစီမီတော့တောင်းပြတဲ့ကြောင့်မို့လို့အဲဒီရှင်းပေးပါဟိုရှုပ်ထွေးတဲ့ဟာတွေမရှိတော့များစုကမာပဲလောက်ကြတာများပါအဲရလာစီတယောက်တယောက်လုံးတယောက်လုံးကိုရီးယားတော့လက်ရှိဈေးကွက်အများကြီးတော့မဟုတ်သရုံးစီကတော့ဈေးကွက်ဒီများစုကတော့ဂျပန်ကားတွေကြတော့
အမေရိကန်အဲ့လိုဖုတ်ကုန်တွေရဲ့ဖီလီယိုပါသူကအက်စကီဝိုင်းနဲ့ကွင်းမီဒီယာရအောင်ဆိုတော့ဒီထိုင်းနိုင်ငံမှာရှိတဲ့ဖုတ်ကုန်တွေကဘဝနိုင်ငံကွင်းမီဒီယာပေါင်းပြီးတော့မှလက်ရှိမြန်မာနိုင်ငံတွင်မှလည်းအမေရိကန်ပါဝင်ကားထုတ်လုပ်ရေးလုပ်ငန်းကြီးတချို့ကလာရောက်တက်စင်ရောင်းချနေတာပါဈေးကွက်အတွင်းမှာတော့တောင်ကိုရီးယားတို့ဟွန်တိုင်းနဲ့ကီယာနှစ်မျိုးကိုတုံးနေတယ်ဆိုပေမဲ့ ဂျပန်ကားတွေကဈေးကွက်မှာပိုပြီးတော့တွင်ကျင်နေတာဖြစ်ပါတယ်။တောင်ကိုရီးယားရဲ့စီးပွားရေးဖွံ့ဖြိုးအောင်ဆောင်ရွက်ခဲ့တဲ့အတွေ့အကြုံအရမြန်မာရဲ့စီးပွားဖွံ့ဖြိုးရေးအတွက်လည်းတောင်ကိုရီးယားဘက်ကကူညီပေးနိုင်တယ်လို့မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်။ တောင်ကိုရီးယားနဲ့မြန်မာနှစ်နိုင်ငံကုန်သွယ်ရေးကြောင့်ကတော့မတင်ကြီးထိုက်ပြောပြသွားတာပါအခုစမ်းပြည်နယ်တောင်ပိုင်းမှာမူရစ်ဆေးများပြဖမ်းမိတဲ့အခြေအနေကိုလည်းနားဆင်ကြရပါမယ်စမ်းပြည်နယ်တောင်ပိုင်းတချီလေးမျိုးကပြည်သူစစ်ကိတ်ရှိမှာမြန်မာကျပ်ငွေ3000လေးသောင်းတန်ဖိုးရှိတဲ့မူရစ်ဆေးတွေကိုဒီရက်ပိုင်းတွင်မှဖမ်းဆီးရမိခဲ့တာပါ ထိုင်းမြန်မာနယ်စပ်တခြားမူရစ်ဆေးဝါးတွေထုတ်လုပ်သက်ဆောင်နေတာတွင်ပတ်သက်လို့မြန်မာအစိုးရဘက်ကပူးပေါင်းကူညီတားဆီးပေးဖို့ထိုင်းအစိုးရကမြစ်တာရက်ခံခဲ့ပြီးတဲ့နောက်အခုလိုမြန်မာနိုင်ငံဘက်မှမူရစ်ဆေးတွေဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ဆက်သွယ်ဆောင်ကမ်းထားတဲ့ထိုင်းအခြေစိုက် VOA
သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်ထိုင်းမြန်မာလာအို၃နိုင်ငံစုံရွှေတိရိကန်ဒေသကနေကိုမြန်မာနိုင်ငံရှမ်းပြည်နယ်ဘက်ကပါ ထိုင်းနိုင်ငံနဲ့ကိုမူရစ်ဆေးဝါးတွေတန်းတဲ့ချီပြီးဝင်ရောက်လာနေတဲ့အတွက်တားဆီးပေးနိုင်ဖို့ထိုင်းရနာပိုင်းကအေပီလာထဲမှာပဲမြန်မာအစိုးရကိုတရားဝင်အကြောင်းကြားထားတယ်ဆိုပြီးပြောဆိုထားတာပါဒီရဲ့ပိုင်းတွင်းမှာပဲရှမ်းပြည်နယ်တာချီလေးမြို့နယ်ကပြည်သူစစ်တေရဲ့ဂိတ်ရှိမှာပဲမူရစ်ဆေးဝါးတွေဖမ်းဆီးမိခဲ့တာဖြစ်ကြောင်းမူရစ်တပ်ဖွဲ့စု30ကတာဝန်ရှိသူတဦးကပြောပြပါတယ်
ကျွန်တော်ကတော့နေနာစီတို့မှာသက်ဆိုးရွာဝယ်ပြည်သူ့စကန်စီဟုတ်တယ်မှာကလတ်တံမိုးကချက်သိပြီးတောင်းပေါ်မှာချက်သိပြီးတောင်းခံပေါ်ဖန်စီမိတာကတော့အိုက်စ်လို့ခေါ်တဲ့မွေးရည်စေးဝါးတွေကိုအဝါရောင်တရုတ်လက်ဖက်ချောက်ထဲမှာတဲဆောင်လာတာဖြစ်ပြီးနေဆက်ချက်ကြော်ပြီးတခြားနေရာတွေစီကိုရောင်းဝယ်ကြမယ်မွေးရည်စေးတွေလို့သိရပါတယ်ကာသမားကိုတော့ မူးစိတ်ပုံမှန်နဲ့ဖန်စီထားပြီးသူစီမှာလည်းထိုင်းပန်ဝေတုံးတောင်းကျော်ဖန်စီမိခဲ့ပါတယ်။နေကြတစ်လျှောက်ကစစ်တနေရာမှာမူးရည်စေးဝါးစက်ယုံနေနေစဉ်စိတ်ကြွစည်းတွေတန်းနဲ့ချီပြီးထုတ်လုပ်နေတဲ့အကြောင်းနဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာအာဏာပိုင်နေအနေနဲ့လည်းတားဆီးပေးဖို့တရားဝင်အကြောင်းကြားထားတဲ့အကြောင်းထိုင်းမူးရည်စေးဝါးနေနေရဲမှုကြီးစုံမိုင်းကော်ဝီဆိုင်ဆိုက အေဘီလာရဲမှာပဲထုတ်ပေါ်ပြောဆိုခဲ့တာပါ။ထိုင်းနိုင်ငံမဲအိုင်းဒေတာဟာမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတာဖြစ်ပြီးမူးရည်စေးဝါးတွေကိုအဓိကတည်ဆောင်နေတဲ့လမ်းကြောင်းဖြစ်တဲ့အကြောင်းနဲ့တောတောင်တွေကနေခိုးလန်းတွေကိုအသုံးပြုပြီးထိုင်းရွာတွေထိရောက်အောင်ပို့ဆောင်နေကြတယ်ဆိုပြီးထိုင်းနိုင်ငံဘက်ကဆိုထားပါတယ်။ထိုင်းမြန်မာလာအို၃နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ Lapin, Ibila Mabe, Nezama Muya Sewa Yang Wedurine, Tice Dato Taipuri Chikabare, Tine Shambi Nezapa Maro, Matakana Sudulu, Muya Sewa Kongudurine, Tice Dato Ha, Taipuri Shinirava, Dilo Taipuri Chitai, Muya Sewa is Tane Chibi, Tansi Minirari, Utushiare Tre, Matakana Sudulu, Watapuri Epawin, Pidu Sutigu, Sutuli Shirava, Time Ma Neza Kombi Sunuwe Male,
ထိုင်းနိုင်ငံမှာရှိတဲ့မွေးရေးစေဝါနဲ့ပတ်သက်တဲ့ဝါတာစကန်တွေကိုစောက်ခွာပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးစံတင်စဉ်ရဲ့အက်ဒီတာဦးဆိုင်မင်းကလည်းပြောပြခဲ့ပါတယ်ရှင်။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့ဗီဒီယိုမြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ 92.32 48အပြင်
ဒုတိယနာရီဘက်မှာဆိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဆိုင်းဒို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဆိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာဆိုင်းလန့်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2018ခုနှစ်ဧပြီလ23ရက်တနင်္လာနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ25 kHz 15453ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9335အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုည10နာရီထိဇက်တိုင်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကဏ္ဍ၊ Blogger တွေပြောသမျှအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာ
ကျွန်တော်တို့လူအတိုင်းဝိုင်းတစ်ခုအနေနဲ့ပူပီးငင်းချမ်းဖို့စီပေါ်ရည်အရလူမှုရည်အရပူပူးဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကင်းစင်ပြီးတော့အားလုံးပါဝင်ဖို့အရေးကြီးတယ်လို့
ဖူဘရိုက်ပညာတင်ဆူရစိုင်းအောင်သိန်းရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်။နောက်ပိုင်းမှာတက်တန်ရောင်သတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုရင်ဆုံးတော့စီပေါ်ရည်ကန္တာကိုနားဆင်ကြအောင်အောင်ပါအစိုးရဝန်ထမ်းတွေရဲ့လစာတိုးမယ်လို့ကြေညာထားပြီးတဲ့နောက်ကုန်စည်နှုန်းတွေတက်လာနိုင်တဲ့အလားအလာဘယ်လိုရှိပါသလဲ။စီးပွားရေးနဲ့ပတ်သက်ပြီး IMF, ADB စတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ခန့်မှန်းထားချက်တွေပေါ်မှာရောဘယ်လိုနားလည်နိုင်မှာမလဲ။သမရရဲ့နှစ်သိက္ခူမင်ကုန်းထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးအတိအကျထက်သွင်းပြောဆိုတာမတွေ့ရတဲ့အတွက်အစိုးရဟာစီးပွားရေးဘိုင်းကိုတကယ်ပဲအလေးထားဆောင်ရွက်မယ်အလားအလာရှိပါရဲ့လား။စတာတွေနဲ့ပတ်သက်ပြီးမြမအရေးလေးလာသူစာနေစင်းဆရာကိုစရတ်သူကိုကိုကျော်ကျော်တင်းကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးထားပါတယ်ရှင
်။ကျွန်တော်ပထမဦးဆုံးမေးချင်တာကအခုဒီဝန်ထမ်းတွေလာစာတိုးဖို့ပြောထားတယ်ပေါ့နော်။လာစာတော့ဒီလကတိုးပြီလို့ပြောပါတယ်။အဲတော့ဝန်ထမ်းတွေလာစာတိုးရဲဆိုတဲ့အတန်းထွက်တိုင်းမှာမြန်မာနိုင်ငံမှာကကုန်စည်နှုန်းတက်တဲ့ကိစ္စကတွဲပြီးတော့ပါလေးရှိပါတယ်။အခုတော့ဒီကုန်စည်နှုန်းတက်တယ်ဆိုတဲ့အတန်းတိတ်ကြည့်တော့တိတိကတ္တာကြီးတော့ဝန်ထမ်းလာစာတိုးရတဲ့ဆက်ဆက်ပြီးတော့ကြားရတာမရှိပါဘူး။ဆိုတော့ကိုစည်သူကိုယ်တိုင်ကောဝန်ထမ်းလာစာတိုးတဲ့အတွဲကုန်စည်နှုန်းလာလာကိုဘယ်လိုမြင်နေလဲဗျာ
။ကျွန်တော်တော့ theory တော့ရှိတာပေါ့လေ။ကိုကျွန်တော်တို့ဒီလောက်ထလာစာတက်တယ်ဆိုရင်ကိုကဟိုဟာလဲလိုက်တက်တယ်ဆိုရဲ theory တော့ရှိတာပေါ့။တကယ်ဖြစ်မဖြစ်ကတော့ဒါကျွန်တော်တို့ကလက်တွေ့ကြည့်ရမှာပေါ့။အခုကတော့စောပါသေးတယ်။အခုမှစတင်ညာတယ်။တကယ်တမ်းကျတော့လဲအဲ့လာကတွေကမပေးသေးဘူးလေ
။ဟုတ်တယ်။
ဆိုတော့ဟိုဈေးကွက်တဲလဲကျွန်တော်တို့ကမရောက်သေးဘူးဆိုတော့အခုချိန်တက်တယ်ဆိုရင်တော့ဒါကပြောရရင်တိတ်တော့လဲစိတ်ကြောင်ပဲဒါတက်တယ်ဆိုတဲ့သဘောပဲပေါ့နော်။တကယ်ကုန်ကြစိတ်တွေပုံများွားလဲမဟုတ်ဘူး။ဝေကြီးတွေလဲပို့ပြီးဝင်လာတာမဟုတ်သေးဘူး။အခုတော့ရှိတာပေါ့လေ။ IMF ကအပြည်ပြည်ဆိုင်ကိုရေးချမ်းပုံကိုဖွဲ့ရတော့ကျွန်တော်တို့ match လာတော့ဟိုကသူတို့ report ထုတ်တာရှိပါတယ်စီးကံက။အဲ့ထဲမှာတော့သူကဒီ minimum wage ပေါ့ပုံလိကကဒီအောက်ထက်ပေါ့လေ။အနေဆုံးလောက်ကလာစားကျွန်တော်တို့တိုးလိုက်တဲ့ကိစ္စပေါ့။တိုးလိုက်တဲ့အခါကျတော့အဲ့တိုင်းတိုက်လို့တဲ့ကတိုးရဲဆိုရင်လည်းဒါပုဂ္ဂိကအကဏ္ဍမှာတိုးလို့ကျွန်တော်တို့ဒီပြည်သူပိုင်းကဏ္ဍပေါ့လေအစိုးရဝန်ထမ်းတွေကကျွန်တော်တို့လိုက်တိုးရဲဆိုရင်တော့သူကဒီဘဏ္ဍာရေးအခြေအနေကိုသူကသွားပြီးတက်ရောက်နိုင်တယ်ပေါ့
ဟုတ်ဘယ်လိုမျိုးတက်ရောက်နိုင်တာလဲဘဏ္ဍာရေးအခြေအနေပေါ်မှာအနှုတ်လက္ခဏာသွားတက်ရောက်နိုင်တယ်လားဆိုတော့ကစူးကျူးသွားတက်ရောက်နိုင်တယ်လား
အဲသူကတော့အဲ့လိုတော့တေချာတော့ပြောမထားဘူးပေါ့နော်ဒါပေမဲ့သူကတက်ရောက်နိုင်တယ်ဆိုတော့သူကတော့အဲတတိထားဖို့သူကပြောတာပေါ့နည်းနည်းပို့ပြီးတော့အစိုးရမှာဝန်ပြသွားနိုင်တယ်ဆိုတော့အဲ့ကကြတော့ तू ကအဲ့လိုမျိုးတိုးပေးမဲ့စားတော့ तू ကဘယ်လိုလဲဆိုတော့လေကျွန်တော်တို့ဝန်ထမ်းတွေကိုဒီလာကမဟုတ်ပဲနဲ့ပေးနေတဲ့အခွင့်အရေးတွေရှိတယ်ဥမာအိမ်တို့ပါတို့ပေါ့အဲ့ဒါလေးတွေကို봐 तू ကတွက်ပြပြီးတော့မှဟိုဒီဝန်ထမ်းရန်နေရပြုရင်ကြောင်းလေးနဲ့ပါတစ်ခါတည်းတွဲပြီးတော့ဖို့
ဟု
တ်ပြောတာပေါ့နော် तू ကတတိပေးထားတဲ့သဘောပါဒါပေမဲ့အဲ့လိုမျိုးအခုကြတော့ဒါကောက်ပြီးတော့ကျွန်တော်တို့တိုးလိုက်တာပေါ့လေဆိုတော့ဆွေးရတတိထားပြီးတော့လောက်တာလားဒါမှမဟုတ်ဒီလိုရိုးရိုးပဲလှုပ်လိုက်သလားဒါတော့မကွဲပြားဘူးပေါ့
ဟုတ်ကဲ့ဆိုတော့ကိုစီသူကဒီ IMF အကြောင်းပြောလို့ IMF နဲ့ပတ်သက်တာကိုကျွန်တော်တို့ဆက်ဆက်မေးလိုက်ချင်ပါတယ်ဆို IMF တို့ ADB တို့ကမြန်မာစီးပွားရေးလာလာနဲ့ပတ်သက်ပြီးတော့နောက်ဆုံးသူတို့ထွက်ထားတဲ့ IMF ဆိုလည်းပဲဒီ Article 4ဟို consultation ပေါ့နော်
အဲ့ဒီမှာသူတို့တုံးတက်ချက်အဆင့်ခါတာထွက်ထားရှိတယ် EDB ကလည်းပဲသူတို့ EDB အောက်လို့ထွက်ထားရှိတယ်မြန်မာစီးပွားရေးနဲ့ပတ်သက်ပြီးတော့အတက်ဖက်ကိုပြန်ပြလာတယ်ဟလာ GDP လည်းအတက်ဖက်ပြလာတယ်နောက်ထပ်2019မှာလည်းပဲအတက်ဖက်ကိုပြအောင်မယ်ဆိုပြီးတော့ပြောထားတာလည်းရှိတယ်ဆိုတော့ကိုယ်စီသူတို့ပြည်တွင်းကလိလာတဲ့သူတွေကိုယ်တိုင်ကရော IMF နဲ့ EDB တို့ရဲ့အကောင်းမြင်ခံမှန်းချက်ကိုသဘောတူသလား
တော့ပြန်ပြီးတော့ဟိုကုန်တက်လာတယ်ပေါ့တော့ပထမနှစ် NLD ဆိုရတဲ့တက်စတော့ကပထမနှစ်ကနှေးသွားတယ်ပြီးတော့အခုနှစ်ကတော့ပြန်နလန်ထလာတယ်ဆိုတဲ့သဘောသူတို့ပြောတာပေါ့ဆိုတော့အဲ့လိုပြောတော့ဟွာတွေကတော့မစိုးဘူးပေါ့လေသူတို့ကိန်းကနန်းတွေကတော့6တို့ပါတို့ကြော်တယ်ဆိုတဲ့အခါကျတော့မစိုးဘူးအဲဒါပေမဲ့သူတို့က NLD တွေတော့သတိပေးထားတယ်ဥပမာဒီ IMF ဆိုရင်ဘာကိုသတိပေးထားလဲဆိုတော့ရခိုင်ကိစ္စအခုမှလာမဲ့ကိစ္စဖြစ်နေတယ်ဆိုတော့အဲ့ဒါကိုသူတို့သတိပေးထားတယ်အဲနောက်ပြီးတဲ့အခါကျတော့ဒီ ADB တို့ကဘဏ်ကိစ္စပေါ့နော် IMF ဆိုလဲဘဏ်တွေကိစ္စချင်းွေကိစ္စကိုဘိုးဘဏ်ကစီမံစီကံထိမ့်သိမ့်တဲ့အခါမှာဒီဘဏ်တွေဘက်ကဘလို့ချက်မလဲပေါ့နော်ဆိုတော့အဲ့ဒီဘက်ကိုလဲသူကတေချာလေးတသက်ရက်လုပ်ဖို့သူကထောက်ပြထားတယ
်
Okay ADB ကတော့သူကနိုင်ငံခြားယင်းညုံနယ်မှုနဲ့ပတ်သက်ပြီးသူကသတိပေးထားတယ်ဆိုတော့အဲ့ဒါမျိုးသူတို့ကကောင်းတယ်လို့ပြောရင်မဲ့တစ်ဖက်မှာလဲအဲရောက်လာနိုင်တဲ့အန္တရာယ်လေးတွေလဲသူပြောထားတာရှိတယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ကျွန်တော်အနေနဲ့ကတော့ဟွာဟိုစဉ်းစားမိတာပေါ့လေကျွန်တော်တို့ကအကိန်းကနန်းတွေကဘယ်လိုပဲပြောပြောဆိုတာလူတွေရဲ့ခံစားချက်ကအရေးကြီးတယ်အဲ့တော့ဟိုတက်တော့တက်လာတာဖြစ်နိုင်တယ်ဒါပေမဲ့ဆိုရအားတော့လူတွေပို့ပြီးယုံလာအောင်ပေါ့ဗျာဒါပို့ပြီးတော့ဟိုများများပြောပြီးတော့ဆွေးနွေးတင်တယ်ဒါတိုင်မင်နဲ့တကယ်တက်လာတယ်ဆိုရင်လည်းဘာကြောင့်တက်လာလဲဆိုတာရှင်းပြနိုင်ရင်တော့ဒီလူတို့ကပို့ပြီးတော့ဒါစစ်စစ်ပွားရေးပေါ်ယုံကြည်မှုပို့တက်လာမှာပေါ့လေ
ဟုတ်ကဲ့ဆိုတော့တမဒါတဲ့ဦးဝင်းမြင့်ကသူနှစ်ဆန်းပေါ်လေမြန်မာပြည်ကနှစ်တကူမိန်ခွန်းထဲမှာဒီသူပြင်ပြောင်းလဲရေးလုံးမဲ့ဟာတွေသူကခြားပြသွားတာရှိတယ်ပေါ့ကျွန်တော်ကတော့အဲ့ဒီတမဒါရဲ့မိန်ခွန်းထဲမှာစီးပွားရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်လုံးမယ်လို့ပြောသွားတာမျိုးတိတိကျကျကျွန်တော်မတွေ့မိဘူးကိုစေသူအနေနဲ့တော့ဘယ်လိုသဘောရလဲ
နဲတယ်ဟုတ်နဲတယ်တိတ်မပြောသွားဘူးပေါ့နော်သူပြောသွားတာကတော့ဟိုများသောအားဖြင့်ကတော့ဒီဝန်ထမ်းရန်တွေပြုပြင်ပြောင်းလဲရေးနဲ့ဆိုင်တဲ့ဟာမျိုးတွေပေါ့ဥပမာအဂရိလိုက်စားမှုတိုက်ချက်ရေးတို့တရားဥပဒေဆိုမောင်တရားစီရင်ရေးမှန်နိုင်ကိုတဲ့မှတ်ဖို့လို့ဆိုတော့အဲ့ဒါတွေကတော့သူကဒီကျွန်တော်တို့ဆိုရရန်နေရပြုရင်ပြောင်းလဲရင်နဲ့စိုင်တဲ့ဟာတွေပဲကျွန်တော်တို့များတယ်စီးပွားရေးကတော့ပြောသွားတာနည်းတယ်ပေါ့လေ
ဟုတ်ဆိုတော့အခုချိန်ဒီလူသားဒီမိုကရေစီဖွဲ့စည်းအနေနဲ့ပါတီဦးဆောင်တဲ့ဆိုကတက်ခဲကပေါ့လေကျွန်တော်တို့တွေပြောဆိုဆွေးနွေးခဲ့ကြတာရှိပါတယ်ဒီဆိုရကသူကဟို pro business ပေါ့နော်စီးပွားရေးကိုအလေးပေးမဲ့ဒါမှမဟုတ်လေစီးပွားရေးကိုဂျန်တိုင်းနဲ့တန်းတူအလေးပေးမဲ့ဆိုကမျိုးဖြစ်မဲ့လားလာမျိုးကျွန်တော်တို့မတွေ့ရဘူးလို့ပြောတော့အခုလက်ရှိသမ္မတဦးဝင်းမြင့်ဦးဆောင်နေမဲ့လက်ထက်မှာလည်းပဲအဲဒီလိုမျိုးစီးပွားရေးကိုတော်တော်လေးအလေးပေးပြီးတော့လုပ်မဲ့အရေးလက္ခဏာမတွေ့ရဘူးဆိုရင်အဲဒီကောက်ချက်ကိုကိုယ်စီရသူသဘောတူလား
အဲသူကတော့ဟိုဝန်ထမ်းရန်တွေပေါ့ပြုရင်ကြောင်းလေးလုပ်မယ်ပေါ့လေအဲတော့လုပ်တဲ့အခါမှာကျွန်တော်တို့စီးပွားရေးနဲ့ပတ်သက်တဲ့အဲဝန်ကြီးဌာနတွေပေါ့နော်ဒါတွေပြုရင်ကြောင်းလေးလုပ်မလားအဲဒါတော့ကျွန်တော်တို့တစ်ချက်ကြည့်ဖို့လိုတယ်အဲနောက်တစ်ချက်ကတော့ဘာတော့တွေ့ရလဲဆိုတော့အခုနောက်ပိုင်းမှာတော့စီးပွားရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေတော့တောက်လျှောက်ချနေတာတွေ့ရတယ်ပေါ့နော်ခုနကလို minimum wage နဲ့ပတ်သက်ပြီးတော့အဲဆုံးဖြတ်ချက်ချတာတွေ့ရတယ်ပြီးရင်အခွန်အကောက်ဥပဒေပေါ့နော်အဲအဲ့လိုမျိုးတွေကျွန်တော်တို့လုပ်တာတွေ့ရတယ်အဲနောက်ပြီးတဲ့အခါကျတော့အခွန်အကောက်ဥပဒေအစ်စ်ပေါ့လေကျွန်တော်တို့ဒါဝင်ငွေကုန်နဲ့ပတ်သက်တာတွေလည်းလုပ်ဖို့စ조사နေတာကျွန်တော်တို့အသွားတွေ့ရတယ်ပြီးတော့နောက်တစ်ခုအရေးကြီးတာတော့ရှိပါတယ်ဒါကတော့စီးပွားရေးနဲ့တိုက်ရိုက်လဲဆိုင်တယ်လို့လည်းပြောလို့ရတယ်သူကဒီဖွံ့ဖြိုးရေးအကူအညီပေါ့လေ development assistance policy ပေါ့နိုင်ငံတကာကနေပြီးတော့မှဖွံ့ဖြိုးရေးအကူအညီတွေဘယ်လိုယူမလဲဆိုတဲ့မူဝါဒဒါကလည်းကျွန်တော်တို့စီကိုဒါနိုင်ငံရေးချင်းညှိနှိုင်းမှုလို့ပဲဒါစီးစင်းတဲ့ဟာတော်တော်လေးများတဲ့အခါကျတော့အဲ့ဒါကလည်းတော့စီးပွားရေးပေါ်တော့သွားတက်ရောက်နိုင်တယ်ပေါ့ဟု
တ်က
ဲ့အဲနောက်တစ်ချက်ကတော့ဘာတော့ရှိလဲဆိုတော့ကျွန်တော်တို့ဆိုရထုတ်လိုက်တာမချသေးရင်ထုတ်လိုက်တာ sustainable development policy ဆိုတာရှိပါတယ်
ဒီမှာ
sustainable development plan ပေါ့နော
်ဟုတ်ကဲ့
ဒီရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံချက်အဲ့ဒီကောင်ကသူကစီးပွားရေးလည်းပါတယ်နိုင်ငံရေးတွေပါရေးငြိမ်းချမ်းရေးတွေပါလို့လည်းပါတယ်ပေါ့နော်ဆိုတော့စီးပွားရေးအရင်ကတော့စီးပွားရေးမူဝါဒ12ချက်ကဒါတွေကတနည်းဝေဝါးဝါးဖြစ်တယ်ဗျာ
ဟုတ်တယ
်အခုဒီဟာမှာတော့သူအရင်ရတဲ့စာရင်တော့ပို့ပြီးတော့စုံစုံလင်လင်ပါလာတယ်ဆိုတာကျွန်တော်တို့တွားတော့တွေ့ရတယ
်ဟုတ်ကဲ့
ဆိုတော့အဲ့ဒီကောင်ကလည်းအခုမှအကြံဉာဏ်ဒါကဟိုဒီ private sector တို့ပါလို့ပေါ့နော် public ကတော့ NGO တို့ပါလို့ပေါ့နော်ဒီအသိပညာရှင်တက်ပညာရှင်တွေကိုအကြံဉာဏ်ယူနေတဲ့နေရာပဲရှိသေးတော့ဘယ်ချိန်လောက်မှသွားပြီးတော့ကျွန်တော်တို့ကောင်းတဲ့ပုံလေအဲ့ဒါကတော့ကျွန်တော်တို့ကကြည့်ရအောင်ပါပေါ့ဟုတ
်ကဲ့ကျွန်တော်တင်စီစဉ်တက်ဆက်ပြနေတဲ့စီးပွားရေးကဏ္ဍကိုအခုလိုတနင်္လာနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုအင်္ဂါနေ့မနေ့ခင်မှာနှာစင်နိုင်ပါရဲ့ရှင် အခုမဆုမြတ်မွန်စီစဉ်ထုတ်လွှင့်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့နားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့လူမှုကွန်ရက်တွေကိုထိထိရောက်ရောက်အသုံးမပြုတဲ့အစိုးရတွေဟာသူတို့ပေးခြင်းတဲ့သတင်းအချက်အလက်တွေပြည်သူတွေစီရောက်အောင်ပို့မပေးနိုင်ကြောင်းကြော်ညာနဲ့အတိုင်ပင်ခံလုပ်ငန်းအစီရင်ခံစာမှာဖော်ပြထားတာကိုပြောပြမှာပါ။လူမှုကွန်ရက်တွေဟာအစိုးရတွေအတွက်ပြဿနာတစ်ရပ်ဖြစ်လာနေပြီလားဆိုတာကိုဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမြတ်မွန်ကကိုသားညုံနဲ့တူတင်ဆက်ထားပါတယ်ရှင်။
ကိုရက်တွေကအစိုးရရဲ့အတွက်ကိုပြဿနာတစ်ခုဖြစ်လာနေပြီတဲ့ကိုသားညုံကြီ
းဘလို့ပြဿနာဖြစ်တာလဲမဆွေမမောအခုဆိုလို့ရှိရင်အစိုးရတော်များများကသူတို့ပေးခြင်းတဲ့သတင်းချက်လက်တွေကိုလူမှုကွန်ရက်တွေပေါ်မှာပဲတင်နေကြတာမဟုတ်ဘူးလား
ဟုတ်ပါတယ်အဲ့ဒီလိုမျိုးလူမှုကွန်ရက်တွေကိုထိထိရောက်ရောက်မတုံးတဲ့အစိုးရမျိုးတွေအနေနဲ့ကသူတို့ပေးခြင်းတဲ့သတင်းချက်လက်တွေကိုပြည်သူတွေစီကိုရအောင်လို့ထိထိရောက်ရောက်မလုပ်နိုင်ဘူးလို့ WPP ဆိုတဲ့ဒီကြော်ညာနဲ့အတိုင်းအမြင်အကြံပေးမှုလုပ်ငန်းတွေလုပ်တဲ့လုပ်ငန်းကြီးရဲ့အစီရင်ခံစာထဲမှာပြောထားတာပါအဲ့ဒီလေးလာချက်အစီရင်ခံစာနာမည်က Leaders Report The Future of Government Communications တဲ့
ကမ္ဘာနိုင်ငံပေါင်း40ကအစိုးရနဲ့စက်သွေးဆိုင်ရာဖွဲ့စည်းအကြီးအကဲပေါင်း300ချုပ်ကိုမေးမြန်းထားတဲ့အစီရင်ခံစာကိုပြောတာမဟုတ်လားဗျ။အဲ့ဒီစစ်တမ်းအစီရင်ခံစာကစက်သွေးပန်းဆိုင်ရာမှာလက်ရှိကြုံနေရတဲ့စင်ခေါ်ချက်တွေနောက်အနာဂတ်မှာကြုံလာနိုင်တဲ့စင်ခေါ်မှုတွေကဘာတွေဖြစ်မလဲ။ခေါင်းဆောင်တွေအနေနဲ့ဘယ်လိုပြင်ဆင်မှုတွေလုပ်တင်လဲ။စက်သွေးဆိုင်ရာထိရောက်ဆုံးမဟာဗျူဟာတွေကဘာလဲဆိုတာကိုလေ့လာထားတဲ့စစ်တမ်းဗျ။ကမ္ဘာတော်မှာအစိုးရနဲ့အများပြည်သူဆိုင်ရာဆက်သွယ်ရေးကဏ္ဍတွေကတာဝန်ရှိသူတွေရဲ့အမြင်တွေကိုပတ်ပေါင်းစုံကနေပြီးတော့အပြည့်အစုံမေးမြန်းပြုစုထားတဲ့ပထမဆုံးအစီရင်ခံစာလို့ဆိုတာပဲ
။ကိုသားညုံပြောသလိုဒီဆက်သွယ်ရေးဆိုင်ရာအကြီးအကဲပေါင်း300ချောကိုမေးမြန်းပြီးတော့မှဩစတြေးလျ၊အာရှ၊ဥရောပနဲ့အမေရိကကဆက်သွယ်ရေးဆိုင်ရာအသိပညာရှင်အတတ်ပညာရှင်တွေနောက်ဒီစီးပွားရေးနဲ့ပုဂ္ဂလိကကဏ္ဍကထိတ်တန့်ရောက်နေတဲ့သူတွေပါတဲ့အကြံပေးပုတ်ဖွဲ့ကနေပြီးတော့မှဒီစစ်တမ်းကိုပြုစုတာပါ။သူတို့ရဲ့အဓိကတွေးရှိချက်ကတော့ပြည်သူတွေဟာသူတို့သိချင်တဲ့သတင်းတွေအတွက်ကိုလူမှုကွန်ရက်တွေကိုအားကိုးလာကြတဲ့ခင်မှာအစိုးရတွေကအမိမလိုက်နိုင်ကြတော့ဘူးတဲ့
အထူးသဖြင့်အစိုးရတွေအနေနဲ့အရေးကြီးတဲ့သတင်းတွေကိုပြည်သူတွေစီကိုရအောင်လို့ထိထိရောက်မလုပ်နိုင်ကြဘူးလို့ဆိုပါတယ်လူမှုကွန်ရက်တွေပေါ်မှာသတင်းတွေမျိုးစုံရနေတယ်ကိုယ့်ရဲ့ထင်မြင်ချက်တွေကိုတင်ပြနိုင်တဲ့ခင်မှာအစိုးရတွေကသူတို့ရဲ့သတင်းတွေကိုအလင်းမီအောင်လို့မတင်နိုင်တဲ့အတွက်အစိုးရနဲ့ပြည်သူတွေကြားမှာမယုံကြည်မှုတွေများလာတယ်နောက်သတင်းတူရောင်တွေမမှန်ဘူးဆိုတာသိရတဲ့ဝါရဖြန့်ဖို့ဖြန့်ဝေကြတဲ့သတင်းမျိုးတွေကြောင့်ပြဿနာကပိုပြီးတော့ဆိုးစီရယ်ဆိုတဲ့အချက်ကိုလည်းထောက်ပြကြတယ်ဗျ
။ပြည်သူတွေနဲ့အစိုးရကြားမှာဒီထိရောက်တဲ့ဆက်သွယ်ပြန်ကြားမှုတွေမလုပ်နိုင်တဲ့အတွက်ကြောင့်မို့လို့လူပိုင်းကြိုက်လို့ပြောမလားလူအများကြိုက်တဲ့အဖွဲ့တွေကပိုပြီးတော့အားကြီးလာတယ်။အစိုးရအမြင်နဲ့အစွန်ရောက်မှုတွေကိုပိုပြီးတော့မှအားကောင်းလာစေတယ်လို့လည်းအဲ့ဒီစစ်တမ်းမှတွေးခဲ့တယ်ရှင်။အစိုးရတွေဘက်ကသူတို့ကယူမဆိုင်ဘူး။သူတို့သဘောထားတွေကိုအလေးမထားဘူး။သူတို့ကိုစားမပြုတ်ဘူးလို့ပြည်သူတွေကခံစားလာကြရတဲ့အခါမှာပြည်သူတွေဟာဒီတခြားကရတဲ့သတင်းချက်လက်တွေကိုအားကိုးလာကြတယ်လို့အစီရင်ခံစာထဲမှာရေးထားတာကိုဗြိတိန်ထုတ် Guardian သတင်းစာကြီးထဲမှာတော့မှပြန်ပြီးတော့ကိုးကားဖော်ပြပါရယ်။အစိုးရတွေကဒီပြည်သူတွေနဲ့အပြန်အလှန်ဆက်သွယ်မှုမလုပ်လို့ရှိရင်ပြည်သူတွေကတခြားကရတဲ့သတင်းအချက်တွေကိုပဲယူကြလိမ့်မယ်တဲ့
။ဥရောပနိုင်ငံတခုရဲ့ဆက်သွယ်ရေးအကြီးအကဲတယောက်ကလည်းအစိုးရတွေဘက်ကပြည်သူအားလုံးကိုတတမတ်ထဲသတင်းတွေပေးလို့မရတော့ဘူး။အဲ့ဒီနီးကအလုံးမဖြစ်တော့ဘူးလို့အစီအစဉ်သာပြုစုတွေကိုပြောခဲ့တဲ့ပြည်သူတွေကသိကျင်တဲ့သတင်းကိုချက်ချင်းသိအောင်လုပ်တယ်သူတို့လက်ခံကျင်တာကိုပဲယူပြီးတော့အစိုးရပြောသမျှခေါင်းထဲမထည့်ကြတော့တဲ့အခြေအနေကို WPP အစီအစဉ်သာထဲမှာ Amazon Syndrome ဆိုပြီးတော့သုံးသပ်ပြပါရတယ် Amazon Online ဈေးကွက်ကြီးပေါ်မှာကိုလိုချင်တာကိုပဲရွေးချယ်ဝယ်လို့ရတဲ့သဘောနဲ့နမူနာပေးတာပါအစိုးရတွေပေါ်မှာဒေါသတွေမယုံကြည်မှုတွေဖြစ်လာစေတဲ့အကြောင်းတစ်ခုပေါ့ဗျာ
အင်တာနက်နဲ့လူမှုကွန်ရက်တွေကအရင်ကအရေးမပါခဲ့တဲ့အဖွဲ့လေးတွေကိုသူတို့ရဲ့အတွေးအခေါ်တွေဝါဒတွေဖြန့်နိုင်ဖို့အတွက်ဆင်တင်ပေးတဲ့နေရာတွေလိုလည်းဖြစ်လာနေတယ်တဲ့အစိုးရတွေဘက်ကတုံ့ပြန်နိုင်တဲ့နှုံးထက်ကိုပို့ပြီးတော့မှမြ мян ဆန်ဆန်ဝေဖန်မှုတွေစီယုံမှုတွေလုပ်နိုင်တာကိုသူတို့စစ်တမ်းမှတွေ့ပါသေးတယ
်လူမှုကွန်ရက်တွေဟာသတင်းတွေကိုထပ်ဆင့်ပွားတဲ့နေရာလို့ပြောလဲမမှားဘူးဗျလူမှုကွန်ရက်တွေကြောင့်စံကျင်ဘက်သဘောထားတွေထင်မြင်ချက်တွေကိုစစ်စစ်ဖော်ပြဖို့မလွယ်တော့တာကလည်းနောက်တစ်ချက်ဗျသတင်းချက်လက်အားလုံးကိုလွတ်လွတ်လပ်လပ်ဖော်ပြနိုင်တဲ့ဆိုတဲ့အသည့်ကိုလူတိုင်းမြင်အောင်လို့လူမှုကွန်ရက်တွေကပေးနိုင်ခဲ့တယ်။တယောက်နဲ့တယောက်လူမှုကွန်ရက်တွေပေါ်ကနေပြီးတော့လူလက်ကူကူဆက်သွယ်နိုင်တယ်ဆိုတာသဘောပေါက်လာကြတယ်။ဘေးဖက်ကျဉ်ခံထားတဲ့အဖွဲ့တွေကိုဩဇာရှိတဲ့လူမှုအဖွဲ့အစည်းတွေဖြစ်လာအောင်လို့အထောက်အကူဖြစ်စေတယ်။အဲ့ဒါတွေကအကျိုးရှိတဲ့အချက်တွေလို့အစီအစဉ်သားကထောက်ပြပါရတယ်။
ဆိုကြိုးဆိုရင်တော့ဒီလူမှုကွန်ရက်တွေပေါ်ကဖော်ပြချက်တွေကြောင့်မို့လို့လူတွေကြားမှာသဘောထားကွဲမှုတွေကိုဖြစ်စေတယ်။ပေါ်ပြထားတဲ့သတင်းမားတွေကိုဒီကိုဘသူဘဝဆိုတာမသိအောင်လုပ်ထားတဲ့လူမှုကွန်ရက်သုံးတဲ့သူတွေနိုင်ငံရေးသမားတွေကဒီလက်ခံပေါ်ပြရာကနေပြီးတော့အဲ့ဒီသတင်းတွေဟာအမှန်တွေလို့အချိန်လိုတွင်းမှာကိုဖြစ်သွားစေနိုင်တာပါလူမှုကွန်ရက်တွေကြောင့်ပဲဒီအကန့်အသတ်မရှိသတင်းအချက်အလက်တွေကိုရရှိဖြန့်ဖြူးတဲ့နေရာမှာတာမန်ပြည်သူတွေရဲ့အစွမ်းကတော့ဘယ်တော့မှနဲ့မတူအောင်ကိုအစွမ်းထက်တာကိုတွေ့ရတယ်တဲ့ Now, down yaribo ma, go net a mean dure dure talkamu, miagio, a chain or rima, miaya on low nines when she did it. The dwelle domian nine, a soyari, bagara ma, the matopian line nine, a chain drimabe, low nines when she is row, a seeing hansama, don't that havare.
Suya miazuma, nipinya by no jani daga, diga, don't look topiaware. Piduriga, suari de, nipinya by ma, she be nida. Now, Pidurine, Piana, Setu and Hambo, Luin, a nipinya in a nearest ragu, Setu is saying a jigeriga, winkan javare. Now, Bio Pidurine, a debe she de Pianan Setu, ye tabu, son whom you regale, don't answer, anere. A sozomaro, suariga, muarari upon my iron side bureau, a muarari, charenia male, Piduria, the borarigu, tetrabu, take same ones, ajava uge.
Pidurine Setu is a garpiobu, a soyae, uzabe, gay salo, sedanema, pietare dua, don't want to phone our mamma shiraga, poor mamma so dee. Now, Soya Amyazuga, Jungian and Jabogani, Bro, the Rintopian Lalushi, Luraya, Nahang Jare, Chijare, Sure, and Yusane, Loni Jaragule, Sedane, Madrige Avare. Aram Yuga, Nase Yazu Rongaro, a Lope Chigam, Pikavime, a cook Nasati Yazu Maro, Pidurega, Lumu Gonya Dribogani, Bro, a Soya, Dombian Murigo, Lujane, a Soya, Sadwe, Pianjay, Dawin Shidri, Baga, Tegago, Pidurene, a Sadwe, Lodago, Lula Jarello, Senior Nibina website at the Rinsama Marama, Taubiavare. Pidurene, Tidwin Mumiare, Soyari, a Bob, Pidurea, Yongjin Bu, Bomian Mares, Ragule, WBB Sedama, Drige Avare.
ပြည်သူတွေကသတင်းတွေကိုဖြစ်တဲ့အချိန်နဲ့တပြင်းညီသိနိုင်မှုကြိုးစားနေတဲ့အချိန်မှာဒီတွတ်တာလူမှုကွန်ရက်ပေါ်မှာအကြောင်းအရာတစ်ခုကိုတင်ဖို့ခွင့်ပြုချက်၃ခုရမှတင်လို့ရတယ်လို့အစိုးရရရှိကြီးတယောက်ကစစ်တမ်းထဲမှာဖြေထားတော့ငွားထက်ရရားတန်ဆိုလို့ဖြစ်နေတယ်မဆွေးပြမွားနောက်ဒီအစိုးရဆက်သွေးရရှိကြီးတဝက်လောက်ကလူမှုကွန်ရက်တွေသုံးပြီးတော့ ပြည်သူတွေနဲ့စကားပြောတဲ့လမ်းကြောင်းတွေဖွင့်ဖို့လိုမယ်ပြည်သူတွေနဲ့စကားပြောတဲ့လမ်းကြောင်းတွေဖွင့်ဖို့လိုမယ်လို့အဲ့ဒီ WBB အစည်းအဝေးခန်းစာကိုပြုစုတဲ့သူတွေကအကြံပေးပါတယ်နောက်အရေးအကြီးဆုံးကအစိုးရရဲ့အနေနဲ့တည်င်းလာဝါရဖြန့်တင်ပြမှုလားဆိုတာကိုထင်သာမြင်အောင်ခွဲခြားဖို့လိုပါတယ်လေရေချေပွင့်ပွင့်လင်းလင်းနဲ့အစိုးရတွေအုပ်ချုပ်သူတွေနဲ့ဆိုင်တဲ့တည်င်းတွေကိုအချိန်နဲ့
ဒီညမှာစီစဉ်တက်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနှာစင်ခဲ့ကြရတာပါရှင်။မြန်မာလူရင်းနေတဲ့ဘလော့တွေကအများစိတ်ဝင်စားမယ့်အကြောင်းအရာတွေ၊နိုင်ငံတကာဘလော့ဂါတွေနဲ့ IT ဆောင်ပါရှင်တွေကြားအပြောများ၊အရေးများနေတဲ့အကြောင်းတွေကိုအခုဒီဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်းနှင်းလာနေညပဲအစီအစဉ်တိုင်းမှာမဆုမြတ်မွန်ကတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။အခုမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါ။ကမ္ဘာတဝန်းအမှုပညာအကစားစာပေရင်ကျေးမှုစသဖြင့်နေပယ်သီးသီးမှထင်ရှားကျော်ကြားလူသည့်များသူတွေရဲ့အကြောင်းတပတ်အတွင်းသတင်းထွေတွေကိုစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တဲ့အောင်သတင်းလောက်မှာတော့သတင်းလောက်တွေကိုပေးတဲ့ပိုလီစာစုမှာပထမအဆုံးချိန်ဂီတအတွဲစုကိုဘသူကများစုခူးသွားပါလဲဒါပြင်ဘောလိဝုဒ်အိန္ဒိယအမှုပညာလောကကသတင်းထုတ်တာကြီးဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုပြောပြပေးသွားပါမယ်ဒီနေ့ရဲ့ပိုလီစာစုတွေမှာတေဂီတာဆိုင်ယာစုကိုပထမဦးဆုံးချိန်ချီးမြှင့်တော့အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်က Rap အဆိုတော့ Kendrick Lamar ကသူ့ရဲ့ဓာတ်ပြားကွေ Damn အတွက်စုရကြောင်းပိုလီစာစုပေးပွဲအဖွဲ့က AD လ16ရက်နေ့ကပဲကျင်းပသွားပါတယ်။အသက်30ရှိပြီဖြစ်တဲ့ Kendrick Lamar ကပိုလီစာစုပထမဦးဆုံးရတဲ့ Rap အဆိုရှင်ဖြစ်ပါတယ်။ Kendrick Lamar ကအခုပိုလီစာစုမရခင်လေးမှာပဲပြီးခဲ့တဲ့ဇန်နဝါရီလကလုပ်တဲ့ Grammy ဂီတာစုပေးပွဲမှာလည်းဒီ Damn အခွေအတွက် Grammy စု5စုရရှိခဲ့တာပါ။သူ့ရဲ့ Damn တပြားခွေကဆိုရင် African တွေ American လူမျိုးတွေရဲ့ရှုပ်ထွေးစရာခေတ်သစ်ဘဝပုံရိပ်ကိုဖော်ကျူးနိုင်ပြီးတော့သူတို့ချင်းဘာသာဗေဒတွေဂီတာတေးသွားဟန်တွေနဲ့လက်ရမြောက်တဲ့တေးသချင်တွေကိုစုစည်းထားတာဖြစ်တယ်လို့ပိုလီစာစုအဖွဲ့ကပြောပြီးတော့ဂုဏ်ပြုပါတယ်။ဒီတပြားခွေကို2018ခုနှစ်ဧပြီလတည်းကဖြန့်ချိတာဖြစ်ပါတယ်။Damn တပြားခွေဟာ Kendrick Lamar ရဲ့တတိယမြောက်တပြားခွေဖြစ်ပြီးပြီးခဲ့တဲ့နှစ်တပြားထွက်ထွက်ချင်းမှာပဲ Billboard 200အကောင်းဆုံးတေးတပြားစီးနှင်းမှာသုံးပတ်ကြောင်လို့ထိတ်ဆုံးကအရှိနေခဲ့ပါတယ်
ကန်တွေလမကလော့စ်အန်ဂျလိစ်မြို့စင်ဂျေဘုံကမ်တန်ရက်ခွက်ကလာတာဖြစ်ပြီးအဲ့ဒီနေရာကဟစ်ဟော့ဂီတာရဲ့ဘိုးရီလို့ခေါ်ရမယ် NWA အဖွဲ့အစပြီးဖွဲ့စည်းတဲ့နေရာလည်းဖြစ်ပါတယ်ပိုလစာစုကတော့ထူးချွန်တဲ့စာနယ်ဇင်းသမားတွေနဲ့အမှုပညာရှင်တွေကိုဂုဏ်ပြုတဲ့စုဖြစ်ပြီး1918ခုနှစ်ကစပြီးဒီစုကိုနှစ်စင်ပေးတာပါကန်တွေလမကိုအခုပိုလစာစုပေးလိုက်တာဟာအရင်တုန်းကဂနဝင်ဂီတာတွေ Jazz ဂီတာသမားတွေကိုပေးလေရှိတာကနေလမ်းခွဲထွက်လာတဲ့ဒီနှစ်ပိုလစာစုချင်းမြမှုရဲ့ထူးခြားမှုတစ်ခုပဲဖြစ်ပါလိမ့်ရှင်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာတော့အေဒီလာ10ရက်နေ့တုန်းကပဲကျင်းပသွားခဲ့တဲ့အိန္ဒိယနိုင်ငံမှာလူအဖွဲ့အစည်းကောင်းမွန်တိုးတက်အောင်လို့ကြိုးစားလှုပ်ဆောင်တဲ့သူတဦးကိုပေးလေရှိတဲ့အမှုပညာစုပေးဝဲအခမ်းအနားကြီးတစ်ခုဖြစ်တဲ့ Lokmet Maharashtrian နှစ်စဉ်စုပေးဝဲအခမ်းအနားကိုအားကစားရုပ်တံဂီတာဆတဲ့ကမ္ဘာအကျော်မော်တွေနဲ့အတူဘောလိဝုဒ်အကျော်မော်တွေလည်းတက်ရောက်ခဲ့ပါတယ်အဲ့ဒီမှာနှစ်တစ်နှစ်ရဲ့ဩဇာအကြီးဆုံးအကျော်မော်ဆု The Power Celebrity of the Year Award ဆုကို Bollywood မင်းသမီး Kareena Kapoor ကရရှိပြီးတော့ဒီဆုရရဲ့အတွက်သူ့အနေနဲ့အမတန်မှဝမ်းမြောက်ဂုဏ်ယူမိပါတယ်လို့ပြောသွားပါတယ်။ဒီဆုကိုအရင်တုန်းကဂုဏ်ချက်တွေကြီးမြင့်တဲ့ပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းရှင်တွေကိုပေးခဲ့ပူတာပါ။အိန္ဒိယလူအဖွဲ့အစည်းတွေလူမှုပညာပေးဇာတ်ကားမျိုးမှာအဓိကတရုပ်ဆောင်လေးရှိတာကြောင့်ထင်ရှားလာတဲ့မင်းသား Akshay Kumar ကတော့ဒီနှစ်အခမ်းအနားရဲ့လူမှုဩဇာကြီးသူစု social influencer စုရရှိသွားခဲ့ပါတယ်။ဒီအခမ်းအနားကို Bollywood ကထင်ရှားတဲ့မင်းသားမင်းသမီးတွေဖြစ်တဲ့ Glashan Grover, Wayne Bollywood မင်းသားကြီးတယောက်ဖြစ်တဲ့ Jitendra, ဇန်ညွန့်နဲ့တချင်းရေးဆရာ Parasun Joshi, ဂီတပညာရှင် Anu Malik, အိန္ဒိယအမျိုးသား cricket အသင်းရဲ့နီးပြ Ravi Shetty နဲ့တခြားထင်ရှားတဲ့သူတွေလည်းတက်ရောက်ခဲ့ပါတယ်။နှစ်စဉ်ပေးတဲ့ Lokmet Maharashtrian ဒီစုပေးပွဲအခမ်းအနားကဖြော်ပြရေးကဏ္ဍ၊အမှုပညာကဏ္ဍ၊လူမှုဝန်ဆောင်မှုကဏ္ဍ၊အားကစားဆေးပညာ၊စီးပွားရေးလုပ်ငန်းစတဲ့နယ်ပယ်အသီးသီးမှာလူအဖွဲ့အစည်းကောင်းမွန်တိုးတက်အောင်လှုပ်ဆောင်ကြတဲ့လူပုဂ္ဂိုလ်တွေရဲ့စွမ်းဆောင်မှုကိုဂုဏ်ပြုတဲ့စုဖြစ်ပါလိမ့်ရှင်ဒီတော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah. Take it on the side and brown bread.မဟိတနာကျော်ရဲ့တက်တက်အောင်သတင်းတော်ကိုနှာစင်ခဲ့ကြရတာပါရှင်။ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့ဖူးပြက်ပညာတင်စုရပြီးအမေရိကန်ပြည်ထောင်စုမှနိုင်ငံတကာရေရှည်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာမဟာဘွဲ့တင်တန်းတက်ရောက်နေတဲ့ကိုဆိုင်အောင်တိန်ပါကိုယုံကြည်တယ်လဲဆိုတာကိုနှာစင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါရှင
်။အလုံးမမီပါပါ။ကျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့အားလုံးပါဝင်ရေး inclusion ပဲဖြစ်ပါတယ်။ကျွန်တော်တို့လူအတိုင်းဝိုင်းတစ်ခုအနေနဲ့ပိုပြီးငင်းချမ်းဖို့စီးပွားရေးအရလူမှုရေးအရပိုပြီးဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကင်းစင်ပြီးတော့အားလုံးပါဝင်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။အတိအမှန်မပြုတ်တာခွဲခြားဆက်ဆံတာဖိနှိပ်တာစတဲ့အရာတွေဟာပฏิပက္ခဖြစ်ပွားရခြင်းရဲ့အကြောင်းရင်းတစ်ခုပဲလို့ကျွန်တော်မြင်ပါတယ်။ခွဲခြားဆက်ဆံတာဟာဘယ်သူ့ကိုမှအကျိုးမဖြစ်စေပါဘူး။ခွဲခြားဆက်ဆံတဲ့သူရောခွဲခြားဆက်ဆံခံရတဲ့သူအပေါ်မှာရောရည်ရွယ်မှဆိုလို့ရှိရင်ဆိုးကျိုးတွေပဲရစေပါတယ်။တရားမျှတမှုကိုလူတိုင်းလိုချင်ကြတယ်။မတရားမှုကိုဘယ်သူမှမလိုချင်ကြပါဘူး။လူမှုရေးရတရားမျှတမှုရှိအောင်လှုပ်ဆောင်တဲ့အခါမှာလူတွေအလုံးရဲ့ပူးပေါင်းပါဝင်မှုလိုအပ်ပါတယ်။ပူးပေါင်းပါဝင်မှုဖြစ်စင်မှလည်းဒီမိုကရေစီဆန်ဖို့လိုအပ်တယ်လို့လူသားတွေရဲ့မတူကွဲပြားမှုတွေကိုလည်းလေးစားဖို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်။မတူကွဲပြားမှုဆိုတာကတော့လူမျိုး၊တိုင်းရင်းသား၊ယဉ်ကျေးမှု၊ဘာသာစကား၊နိုင်ငံသား၊အသက်အရွယ်၊ကြားမှ၊စွမ်းဆောင်ရည်ဆိုင်ရာ၊ဘာသာရေးဆိုင်ရာကြင်ကြံအားထုတ်မှု၊ဆင်းရဲချမ်းသာမှု၊နိုင်ငံရေးစသဖြင့်မတူကွဲပြားမှုအလုံးကိုဆိုလိုပါတယ်။ Inclusive ဖြစ်ဖို့ဆိုလို့ရှိရင်အပြောလွယ်သလောက်လက်တွေ့လှုပ်ဆောင်ဖို့တော်တော်ခဲယဉ်ပါတယ်။ဒါပေမဲ့တကယ်လို့ကိုယ်ကဒီဟာကိုယုံကြည်ရဲ၊တန်ဖိုးထားရဲဆိုလို့ရှိရင်လှုပ်ဆောင်နိုင်ဖို့နည်းလမ်းတွေကိုရှာကြံရမှာပါ။ပထမဆုံးအနေနဲ့ကိုကိုတိုင်ကနေစားရမယ်လို့ထင်ပါတယ်။ပြီးတော့မှကိုယ့်ရဲ့မိသားစုကိုယ့်ရဲ့တိုင်းဝိုင်းကိုယ့်ရဲ့ဖွဲ့စည်းကိုယ့်ရဲ့နိုင်ငံစသဖြင့်လှုပ်ဆောင်သွားရမယ်လို့ထင်ပါတယ်။လူပုဂ္ဂိုလ်တစ်ဦးချင်းအနေနဲ့ပြောရမယ်ဆိုလို့ရှိရင်
self awareness တို့ self conscious တို့ရှိဖို့လိုအပ်ပါတယ်ကိုယ့်ကိုယ်ကိုအရင်သတိထားမိဖို့လိုအပ်မယ်ထင်ပါတယ်ဥပမာကိုယ့်ရဲ့တွေးခေါ်ကိုယ့်ရဲ့အပြောအဆိုကိုယ့်ရဲ့လှုပ်ဆောင်မှုတွေဟာဘယ်လိုပုံကိုဘယ်လိုမျိုးဘယ်လိုအဖွဲ့အစည်းကိုခွဲခြားဆက်ဆံမိနေတယ်လဲဘယ်လိုမျိုးတဘောထားတွေရှိနေတယ်လဲဆိုတာအမြဲတမ်းစမ်းစစ်နေဖို့လိုပါလိမ့်မယ်ကိုယ်ကိုယ်တိုင်ကမတူကွဲပြားမှုကိုလက်ခံပါတယ်ဆိုပြီးလက်တွေ့အလုံးမှာကြတော့တွားပြီးခွဲခြားဆက်ဆံမိနေတတ်တာမျိုးဖြစ်တတ်ပါတယ်ဒါတွေကိုသတိထားမိဖို့အရေးကြီးပါတယ်။မတူကွဲပြားမှုကိုလက်ခံနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်ထင်တယ်ကိုယ်နဲ့မတူကွဲပြားမှုတွေရှိတဲ့လူတွေနဲ့စကားပြောကြည့်မှထိတွေ့ဆက်ဆံမှသူတို့ရဲ့ယဉ်ကျေးမှုကိုပုံမနားလည်ပြီးလက်ခံနိုင်မှာဖြစ်ပါတယ်။မတူညီရဲ့ယဉ်ကျေးမှုရှိတဲ့လူတွေပေါ်စာနာနားလည်နိုင်ပြီးတော့အတူရှင်တွဲနေထိုင်တော်နိုင်လိမ့်မယ်ထင်ပါတယ်။မတူညီရဲ့ယဉ်ကျေးမှုတွေကြားထဲမှာအလိုက်တင်စွာနေထိုင်တတ်တော့မယ်လို့ထင်ပါတယ်။နောက်တစ်ဆင့်တက်မယ်ဆိုလို့ရှိရင်ကိုယ့်ရဲ့မိသားစုအဖွဲ့ဝင်တွေကိုလည်း self awareness ရှိဖို့ intercultural sensitivity ရှိဖို့နောက်တခြားကိုယ်နဲ့မတူတဲ့လူမျိုးတိုင်းရင်းသားယဉ်ကျေးမှုရှိသူတွေနဲ့အတူရှင်တွဲနေထိုင်တော်နိုင်ဖို့အရေးကြီးရဲ့ဆိုတာကိုလည်းတက်တွင်ပညာပေးသွားရမယ်ထင်ပါတယ်။organization အနေနဲ့ကြည့်မယ်ဆိုလို့ရှိရင်လည်းကိုယ့်ဖွဲ့စည်းရေးထဲမှာမတူကွဲပြားမှုတွေအားလုံးကိုတတ်နိုင်တဲ့မြတ်ပါဝင်နိုင်အောင်စူးစမ်းသင့်တယ်လို့ကျွန်တော်ထင်ပါတယ်။ဥပမာကိုယ့်ဖွဲ့စည်းအနေနဲ့လှုပ်ဆောင်မဲ့အစီအစဉ်တွေကိုဒီဇိုင်းဆွဲပြီးစီမံခန့်ခွဲအကောင့်တွေပေါ်တဲ့အခါမှာအားလုံးပါဝင်ရေးကိုအတိအကျထားပြီးဘယ်လိုစဉ်းစားမလဲ။အဖွဲ့စည်းဆိုင်ရာမူဝါဒအတွက်ဆုံးဖြတ်ချက်ချတဲ့အခါမတူညီတဲ့အတွေ့အခေါ်မတူညီတဲ့သဘောထားအမြင်တွေကိုဘယ်လိုပုံစံမျိုးနဲ့ထည့်သွင်းစဉ်းစားရမယ်ဆိုတာအဖွဲ့အစည်းထဲမှာချမှတ်ထားဖို့လိုအပ်မယ်လို့ထင်ပါတယ်။နောက်ဆုံးအနေနဲ့ကိုယ့်ကိုယ်ကိုကိုယ်တိုင်ဝိုင်းကိုယ့်အဖွဲ့အစည်းကိုယ့်နိုင်ငံကိုပို့ပြီးဖွံ့ဖြိုးတိုးတက်ဖို့ငင်းချမ်းဖို့အတူတကွဖန်တီးကြတဲ့အခါမှာအလုံးပါဝင်ရေးမှုကိုလက်တွေ့ကျင့်သုံးအကောင့်တွေဖော်မယ်ဆိုလို့ရှိရင်ကောင်းမွန်တဲ့လူအတိုင်းအဝန်တစ်ခုကိုကျွန်တော်တို့ပိုင်ဆိုင်နိုင်ကြလိမ့်မယ်လို့ယုံကြည်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်ပေးပါမယ
်။မမျိုးမမိုးဖြူစီစဉ်တည်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA ကနေအခုအတန်လှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုစီစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 32kHz 9383ညနဲ့လိုင်းဒိုမီတာ 51kHz 9885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ 190kHz 1595တို့ကနေနားဆင်နိုင်ကြပါတယ်။မနေ့ကအင်္ဂါညတိုက်ရိုက်လေးလိုင်းမှာတော့အစိုးရတပ်သေးတွေအပေါ်ကာကွယ်ပေးတဲ့ဥပဒေမြန်မာနိုင်ငံမှာပြတ်ထန်းသင့်မသိဆိုတာတောတာရှင်တွေရဲ့အမြင်သဘောထားတွေကိုဆွေးနွေးကြဖို့ရွေးချယ်ထားပါတယ်ရှင်။ပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်ဖို့ဖိတ်ခေါ်ပါရစေရှင်။အခုဒီနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုပို့ဆောင်ဝင်းလိုင်ကကြီးညာပေးပါဦးမယ်ရှင်။
ဘယ်ဂျန်နိုင်ငံဘရက်ဆဲမြို့မှာ2016ခုနှစ်ကရဲတပ်ဖွဲ့ဝင်တဦးကိုအကြမ်းဖက်တေချောင်းကျန်စီမှုနဲ့ပြစ်မှုထင်ရှားကြောင်းအမျိုးသား2ဦးကိုဘယ်ဂျန်တရားရုံးကထောင်ဒဏ်အနည်း20ချမှတ်လိုက်ပါတယ်။စီရင်ချက်ချတဲ့အချိန်မှာအဲ့ဒီအမျိုးသား2ဦးစလုံးတရားရုံးထဲမှာရှိမနေခဲ့ပါဘူး။အမေရိကန်ကမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးလိုတဲ့အဓိကရည်ရွယ်ချက်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဖြစ်တယ်လို့ဆိုပါတယ်။ဒီအတွက်စတင်ဆောင်ရွက်မှုတွေရှိနေပြီးတိုးတက်မှုရှိပေမဲ့ရှစ်ဆက်ညီနဲ့ရမှာလည်းအများကြီးရှိနေသေးတဲ့အကြောင်းဆက်လက်ပြီးတော့လည်းတွန်းအားပေးသွားမှာဖြစ်တဲ့အကြောင်းအင်ဂျီနီယာပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အူးနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဧပြီလ29ရက်နေ့မှာပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အူးတို့နှစ်ဦးလာမယ့်မေလအသို့မဟုတ်ဇွန်လလောက်မှာပြုလုပ်မဲ့တွေ့ဆုံဆွေးနွေးမှုအတွက်သမ္မတထရမ့်ကထောက်ခံမဲ့နျူကလ িয়ার ဖြတ်သိမ်းဆိုင်ရာအခြေခံမူပေါင်းတွေကိုချမှတ်နိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်။မြောက်ကိုရီးယားနဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်ဆိုင်ထားမဲ့အကြောင်းမကြသေးခင်ကထပ်မံအတိအပြည့်ပြောကြားလိုက်တဲ့အတွက်သဘောတူညီချက်တစုံတရာရလိမ့်မယ်ဆိုတဲ့ညွှန်လင်းချက်တွေလည်းထွက်ပေါ်လာခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့ဒုတိယမြောက်အရှင်မင်းသားဝီလျံရဲ့ကျင်းရတော်ကင်းဘရစ်မြို့သားကတော်ကိတ်မစ်ဒယ်တန်ဟာတတိယမြောက်ရင်သွေးငယ်ဖြစ်တဲ့သားရတနာကိုဒီကနေ့မွေးဖွားပေးခဲ့ပါတယ်။လန်ဒန်မြို့မှာရှိတဲ့စိန့်မယ်ရီဆေးရုံမှာမွေးဖွားခဲ့တဲ့ဒီရင်သွေးငယ်ရဲ့အလေးချိန်ဟာ3.8kg ရှိတယ်လို့ဆိုပါတယ်။တော်ဝင်မိသားစုကိုချစ်မြတ်နှုတ်သူတွေဟာမွေးဖွားတော့မယ်ဆိုတဲ့သတင်းထွက်လာတဲ့လွန်ခဲ့တဲ့ရက်အနေငယ်ကဆေးရုံရဲ့ Lin no sao on pi mema mui pwa me chin go san san ni kae ja da ba. Yin thu nge ye ami go blu pe me so lo aku chin ni ma ti ya de ba au.
Tanin la ni nya bai na so nya tha de data rin ne nangan da ka tadin chin chok go ku so win lai chin nya pi twa da ba. Di nya season thol lo yin mu ga kun nyan win ya phit pi. Atan phan engine nya ga raw quiet so nya phit par de shin. Bio American atan ye inga ni minute phat season 2 go raw Myanmar san no chin 6 nai kwe ga ni 9 nai thi line lo meter 24 40 52 ga ni pi yo tai ya phat yu na sin nai ma de. Bio go na sin kha ja de twet Jesus thu tin ma de shin.
This program has come to you from the Voice of America, Washington.